သာသနာတော်နှစ်2555ခုနှစ်မြန်မာသက္ကဋ1383ခုနှစ်တကုလသံတရနေ့ခရစ်သက္ကဋ2022ခုနှစ်မတ်လ23ရက်နေ့တောက်ကြာနေ့မှာတနေ့သာဤတိုင်းမြေညို့တဝဲသူရက်ဘုရားရှင်တော်ကြောအင်းမိသားစုစေစစ်လက်ကုန်နဲ့မောမခကပ္ပစီအယောင်းဆိုင်မိသားစုတို့ဤဓမ္မဒါနပြုမှုဖြင့်ကျင့်ပါပြုလုပ်အပ်တဲ့အထုတရားပေါ့ဒီအထုတရားပေါ်မှာဘုန်းကြီးတို့ရံကုန်မြို့အဘိဓိသယသေရဝါဒဗုဒ္ဓသာသနာပြုတက်ကြတဲ့ဒုတိယသမောကချုပ်သင်္ချာဆရာတော်ဖြစ်တဲ့ခေါင်းကြီးများကလည်းပြုတော်ယနေ့ညမှာစာရေးသုံးရတန်တန်နိဗ္ဗာန်ရောက်တရားတော်များဟောကြားပေးမှာဖြစ်ပါတယ်သုံးရဟောကြားမဲ့တရားကိုခေါင်းကြီးတို့ကြိုတင်ပြီးတော့အတိပေးပြောကြားပေးရမယ်ဆိုရင်နံပါတ်၁ကတဏိညာပေါ့ပါကြောင့်တရားအထောက်ရတယ်လဲဆိုတဲ့တရားကိုကျေပြုပြုပေးမှာဖြစ်ပါတယ်ပါကြောင့်တရားအထောက်ရတယ်လဲဒါကဏိညာကျေပြုပြုပေးမဲ့တရားကောင်းစီနော်နာရကမလက်ဖြာညက်ကျေစုပြုပေးမဲ့တရားကိုကြော်တင်ပြီးတော့ကျင့်ကြံပေးပါမယ်။တရားရအောင်ဘယ်လိုအထောက်ရမလဲ။ဟုတ်လား။တရားရအောင်ဘယ်လိုအထောက်ရမလဲ။ကနေ့ညကျေစုပြုမှာကဘာကြောင့်တရားအထောက်ရတယ်လဲ။မလက်ဖြာညက်ကျေစုပြုမှာကတရားရအောင်ဘယ်လိုအထောက်ရမလဲ။အဲ့ဒီတော့တရားရအောင်အထောက်တဲ့အခါမှာခက်ခဲကလေးတွေတွေ့လာတတ်ပါလေ။အဲ့ဒီတွေ့လာတဲ့ခက်ခဲကလေးတွေကိုလည်းပဲဘုန်းကြီးတို့ပြိဿတွေပြီးထားဖို့လိုတယ်။အဲ့ဒီခက်ခဲတွေကိုမကြော်တော့နိုင်ဘူးဆိုရင်တရားမရတတ်ပါဘူး။ဒါကြောင့်တတရားကြောင့်နေ့နောက်ဆုံးနေ့မှာဘုန်းကြီးတို့ကျေးဇူးပြုပေးမှာကအခက်အခဲကိုဘယ်လိုကြော်တော့ရမလဲဆိုတဲ့တရားပါတယ်လေ။အခဲအခဲကိုဘယ်လိုကျော်ရရမလဲ။ဒါဝိပဿနာတရားတော်ငန်းတဲ့နဲ့ပတ်သက်ပြီးတော့ဒီသုံးညာအကြံဉာဏ်အဖြစ်တော့ပြည့်ပြည့်စုံတဲ့တရားဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဝိပဿနာတရားတော်ထုတ်လို့တဲ့တရားသိပုဂ္ဂိုလ်များအတွက်အတိုင်းအတာတစ်ခုအထိအကူအညီပေးကောင်းပေးနိုင်ပါလိမ့်မယ်။အဲ့ဒီအတွက်ယနေ့ခွန်ကြီးတို့တရားပွဲဆက်တယောက်တဲ့ဓမ္မကြီးတို့သတ္တဝါလို့တောတသန်အေးတို့မိသားစုမြားရဲ့အပိယသကတောင်းမှာတယောက်ထားချက်အရာဒီတရားကိုဟောပေးခြင်းပဲဖြစ်ပါလေ။ဒီတော့ယနေ့ဗုဒ္ဓဘာသာဝင်မြန်မာသတော်သင်ပုဂ္ဂိုလ်များအနေနဲ့တရားအားထုတ်တဲ့လုံငန်းကမလို့မဖြစ်လုံတဲ့လက်လုံငန်းတစ်ခုဖြစ်တယ်ဘုန်းကြီးတို့ပြိတ္တတွေသဘောပေါက်တာပါဟုတ်တယ်မလားမြန်မာလူမျိုးနဲ့တရားအားထုတ်တဲ့လုံငန်းအမြဲတမ်းလက်ဖက်တဲ့လုံငန်းတစ်ခုပါကမ္ဘာအရရနိုင်ငံအသီးသီးကနေပြီးတော့သဗ္ဗထာရကလည်းပဲမြန်မာဗုဒ္ဓဘာသာတွေဟာဒါနသီလသမထာจิตတွေများလောက်တဲ့တိတိမနေကြဘူးဝိပဿနာလုံငန်းကိုသောသာဓမ္မအထုတ်နေကြတယ်။ဝိပဿနာတရားကိုတကယ်တမ်းကြိုးစားနေကြတဲ့လူမျိုးတွေ။ဒါကြောင့်မလို့ဝိပဿနာတရားကိုအထုတ်လို့တဲ့ပုဂ္ဂိုလ်များကမြန်မာနိုင်ငံကိုသွားရမယ်။မြန်မာနိုင်ငံသွားပြီးတော့ဤတွေယူရမယ်။အဲဒီလိုကိုကဘာအရေးရကသတ်မှတ်ထားကြတာ။ဒါကြောင့်မြန်မာဗုဒ္ဓဘာသာလူမျိုးတွေတရားအထုတ်ခြင်းဆိုတဲ့လုံငန်းကအမြဲတမ်းတွဲပြီးတော့လာပါတယ်။ နော်မြန်မာဗုဒ္ဓဘာသာမှန်ရင်တရားအထုတ်ရတယ်မြန်မာဗုဒ္ဓဘာသာမှန်ရင်တရားအထုတ်တတ်ရမယ်တရားအထုတ်ရမယ်တရားအထုတ်တတ်ရမယ်မြန်မာဗုဒ္ဓဘာသာမှန်ရင်ဝိပဿနာတရားအထုတ်သိကိုသိရမယ်ဟုတ်ရလားမှန်ပါဗျာဒါနာကုသိုလ်နဲ့တိတ်တိတ်မနေကြဘူးသီလကုသိုလ်နဲ့တိတ်တိတ်မနေကြဘူးသဗ္ဗထကုသိုလ်များလို့လည်းတိတ်တိတ်မနေကြဘူး။မြတ်ဗုဒ္ဓဘာသာဝင်တော်စေပုဂ္ဂိုလ်များဝိပဿနာတရားအလုံးအထောက်ဖို့ရတဲ့အမြဲတမ်းဆရာချက်တန်ကြတယ်။ကျွန်းလဲကျွန်းစားကြတယ်၊သိတဲ့သိကြတယ်။ဝိပဿနာတရားအသိသိကျင်လို့ရှိရင်မြတ်ဗုဒ္ဓဘာသာတွင်စီမှချစ်ကပ်ပြီးတော့လေ့လာပါ။နေယူပါ၊သင်ကြားပါ။မြတ်ဗုဒ္ဓဘာသာတွင်ကပူပေါင်းပြီးတော့အထောက်ပါဆိုတဲ့အသိဟာဒီနေ့ကဘာအရရပါသဘောမပေါက်ဘူးလားပေါက်နေကြအဲဒီလိုပေါက်နေကြသည့်အာရယောသာခွင့်တော်ပြိတ္တတွေကလည်းပဲတရားထုတ်တဲ့လောကကိုမလုံမဖြစ်မလုံသေးဘူးလားလုံသေးလားယသဗျာတကကရမကြီးဖွင့်ထုတ်တော်မူလာခြင်းဟာခွင့်တော်ပြိတ္တတွေကိုဒါနသီလသမထကုသိုလ်များလောက်ပြုလုပ်ပြီးလူချမ်းသာနတ်ချမ်းသာခံစားရုံများလောက်ဘုရားပွက်လာတာမဟုတ်ပါဘူးသဘောပေါက်လားမှန်ပါဗျာဒါနသီလသမထကုသိုလ်ကောင်းမှုများဆိုတာကသန္တာရဲ့ကာလမှာဘုရားပွက်မှာလောက်ခဲ့ရတဲ့ကုသိုလ်တွေမဟုတ်ပါဘူးဘုရားမပွက်တဲ့သန္တာပကာလမှာလည်းပဲဒါနကုသိုလ်တွေမရှိဘူးလားရှိရှိပါဗျာရှိတော့ဘောသီလကုသိုလ်လည်းရှိတာပဲအဲ့ဒီဒါနကုသိုလ်တွေသီလကုသိုလ်တွေပြုတ်ပြီးတော့နတ်ပြည်ရောက်သွားကြတဲ့ပုံပေါ်တွေလည်းသဒ္ဒနာပတ်ကာလမှာအများကြီးပဲသဗ္ဗကုသိုလ်တွေပြုတ်ပြီးတော့ဈာန်ချက်တွေချင့်ပြီးတော့ဓမ္မပြည်ရောက်သွားကြတဲ့ပုံပေါ်တွေလည်းပဲသဒ္ဒနာပတ်ကာလမှာအများကြီးပဲဒါကြောင့်မလို့ဒါနသီလသမထဆိုတဲ့လောကများသည်မြတ်စွာဘုရားမှွင့်ပါမြတ်စွာဘုရားဟောမှာသိခွင့်ရတဲ့တရားလို့ဒီလိုမှတ်ပါတယ်မြတ်စွာဘုရားမပွက်လည်းပဲမြတ်စွာဘုရားမဟောလည်းပဲသာမာပုဂ္ဂိုလ်တွေဟောတဲ့ပြောတဲ့တရားကိုနားရင်လည်းပဲဒီသီးတွေရနိုင်ကြတာပါနော်အဲ့ဒါကြောင့်မလို့ဒါနဆိုတဲ့တရားသီလဆိုတဲ့တရားသမထဆိုတဲ့တရားအဲ့ဒီတရားတွေဟာမြတ်စွာဘုရားတကယ်ကရောမြတ်ကြီးရဲ့ကိုယ်ပိုင်တရားမဟုတ်ဘူးလို့ဒီလိုမှတ်လိုက်ပါကိုယ်ပိုင်တရားဟုတ်တယ်မဟုတ်လားဟုတ်ပါဘူးเนาะယောက်ျားဘုရားမဟုတ်ဘူးလားဟောခဲ့ဒါနတကတသမ္ပန္နဒါနပါဋိယမုဒ္ဓမံဒါနဥသကတမကဒါနမောကပဋ္ဌဝရံသတိဖြစ်ဒါနကြောင့်လေဟောခဲ့တာပဲသီလပရိသယတလောသပညာစိတ်တပညာစပါဝေယအတပညာပကောပိကုသောတိဘဝိတရေစတသီလကြောင့်လေဟောခဲ့တာပဲဒါပေမဲ့ဟောဒီတရားတွေဟာမြတ်စွာဘုရားဟောမှသိခွင့်ရတဲ့တရားတွေမဟုတ်ဘူး။မြတ်စွာဘုရားမဟောတဲ့ခြားပုဂ္ဂိုလ်တွေဟောလာတဲ့တရား။ဟောခဲ့တဲ့တရား။အဲဒါကိုမြတ်စွာဘုရားကလည်းပဲဆက်ပြီးတော့ဟောကြားပေးတာဖြစ်တဲ့အတွက်မြတ်စွာဘုရားရဲ့ကိုယ်ပိုင်တရားမဟုတ်ဘူးလို့မှတ်ပါ။ဒါဖြင့်မြတ်စွာဘုရားရဲ့ကိုယ်ပိုင်တရားကဘာလဲ။ဝိပဿနာတရား။ဟုတ်ရဲ့လား။မှန်ပါဗျာ။တရားဖြစ်ပြောရင်သစ္စာတရား။ဟုတ်တယ်မဟုတ်လား။ဝိပဿနာတရားသစ္စာတရားအဲဒီဝိပဿနာတရားသစ္စာတရားကတော့မြတ်စွာဘုရားတကယ်ကရောမြတ်ကြီးမှာမဟောရင်ကျန်သောပုဂ္ဂိုလ်များမြေတုံတောင်တယောက်မှာမဟောနိုင်ပါဘူးလူနဲ့ပြန်မှာမြေတိပုဂ္ဂိုလ်မှာမဟောနိုင်ဘူးမြတ်စွာဘုရားဟောမှသိခွင့်ရတဲ့တရားမြတ်စွာဘုရားကိုယ်တိုင်ထုတ်ထွက်ပြီးတော့သိအောင်ကြိုးစားတယ်မြတ်စွာဘုရားကိုယ်တိုင်သိပြီးမှမြတ်စွာဘုရားကပြန်ဟောတဲ့တရားသူကိုယ်တိုင်သိပြီးမှပြန်ဟောတဲ့တရားဒါကြောင့်မလို့သစ္စာတရားဝိပဿနာတရားသည်မြတ်စွာဘုရားရဲ့ကိုယ်ပိုင်တရားပါဠိလိုတော့သာမောကံသိက္ခာဒေသနာပါတယ်လေသာမောကံသိက္ခာဒေသနာမြတ်စွာဘုရားရဲ့နှုတ်တော်ကားသာထွက်တဲ့တရားမြတ်စွာဘုရားရဲ့နှုတ်တော်မှဓမ္မအခြားအခြားမြေပြည်ပုဂ္ဂိုလ်ရဲ့လောကမှာထုတ်ဖို့ပြောဆိုခြင်းကမဆွမ်းနိုင်တဲ့တရားဒါကြောင့်မလို့မြတ်စွာဘုရားရဲ့ကိုယ်ပိုင်တရားဝိပဿနာတရားသည်မြတ်စွာဘုရားရဲ့ကိုယ်ပိုင်တရားဒီလိုမှတ်လိုက်ပါတော့ အဲ့ဒါကြောင့်မလို့ခွင်းတော့ပြိဿတိယနေ့ဝိပဿနာတရားဆိုတာကမြတ်စွာဘုရားပွင့်မှမြတ်စွာဘုရားပေါ့မှသိပေးရတဲ့တရားဖြစ်တဲ့အတွက်ယခုလိုသာသနာတော်နဲ့ကြုံကြံ့နေတဲ့ကာလမှာသာသနာတော်ကိုပုဂ္ဂိုလ်စိတ်ကားခွင့်ရတော့မှခွင်းတော့ပြိဿတိအရေးကြီးဆုံးတဲ့တော်လာတဲ့ဝိပဿနာအလုံးတော်မှာပါပါလို့တယ်လေဒါနာကုသိုလ်ပဲချိန်လို့လို့ရတာပေါ့မရဘူးလားရပါပါဘုရားသာသနာတော်လည်းရတာပဲသာသနာပါလေရတာပဲသီလကုသိုလ်ပဲချိန်လို့လို့မရဘူးလားရပါပါရတာပဲသမထကုသိုလ်လည်းပဲချိန်လို့လို့မရဘူးလားရပါပါရတာပဲဝိပဿနာကုသိုလ်ချိန်တိုင်းလို့လို့ရရလားရပါပါပဲချိန်ပါမှလို့လို့ရလေသာသနာတွင်ကာလမှာမှလို့လို့ရလားသာသနာတွင်ကာလမှာမှကိုယ်ပရိကတဲ့သာသနာကိုကြီးညိုတဲ့ပုဂ္ဂိုလ်ဖြစ်မှာနော်တတိပရောဘေသာသနာတွင်ကာလဖြစ်ပေမဲ့လို့လည်းပဲဖိုင်တို့ပြိတ္တတေကသာသနာတော်ကိုအကြည်ညိုတဲ့ပုဂ္ဂိုလ်မဟုတ်လို့အခြားခြားဘာသာများကြည်ညိုနေတဲ့ပုဂ္ဂိုလ်ဖြစ်နေကြမယ်ဆိုရင်ဝိပဿနာလည်းအထောက်ခွင့်ရပါမလားရပါပါဘုရားဟောဒီလိုလူပြည်ရောက်နေကြမဟုတ်ဖက်နဲ့ဖွေကြကတိစ္ဆာဆိုတဲ့အပေဒီပါရောက်နေခဲ့ရင်လည်းပဲဒါနာကုသိုလ်တော့ဖြစ်ကောင်းဖြစ်မယ်သီလကုသိုလ်ဖြစ်ကောင်းဖြစ်မယ်ဒါပေမဲ့ဝိပဿနာကုသိုလ်ဖြစ်နေပါ့မဖြစ်နိုင်ဘူးเนาะမြတ်စွာဘုရားတကယ်ဗြဟ္မကြီးတဲ့ချက်ကဣရကပတ္တဒကာကြီးကမြတ်စွာဘုရားကိုသွားလျှောက်တယ်ဣရကပတ္တဒကာကြီးကြောက်မကြပါနဲ့ဘုရားတော်ရှင်မြတ်တပါပါသိကဘတ်နဲ့တဲ့အခါကျတော့ဒီအဘကိုအကြောင်းပြုတ်ပြီးတော့ဒီအဘကိုဆွဲပြီးတော့ဝိညာဉ်ချုပ်တော့တဲ့အခါမှာတရိစ္ဆာန်ပုံမှာမွေတကားကြည့်တော်ဖြစ်တယ်။ဣရကပတ္တလို့ဒီလိုနာမည်ပေးတယ်။အဲ့ဒီဣရကပတ္တတကားကြီးကယဟန်ဘဝကလာတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်သာသနာတော်ရဲ့အကြောင်းကိုသူသိတယ်။တရားအကြောင်းကိုသူသိတယ်။ဒါကြောင့်မလို့နောက်ထပ်ဘုရားပွင့်တဲ့အချက်ကိုသူစောင့်နေတယ်။ဘယ်တော့ကစောင့်ကလေးလို့မေးရင်ကတ္တပဘုရားရှင်ကရမကြီးရဲ့သာသနာ့ဘိုက်ကနေစာဆောင်ခဲ့တာ။ဘုန်းကြီးတို့ဘောဓမဘုရားရှင်ကရမကြီးပွင့်တဲ့အချိန်ကြာမှာမြတ်စွာဘုရားနဲ့တွေ့ခဲ့ရတာ။အဲဒီလိုတွေ့တဲ့အချိန်မှာမြတ်စွာဘုရားစီကိုသွားရောက်ရှောက်ထားပြီးတော့သူ့ကိုကယ်တင်ဖို့မြတ်စွာဘုရားကိုတောင်းပန်ပါတယ်။မင်းရဲ့ဘုညာနဲ့ရကျင်တဲ့တရားသိကျင်တဲ့တရားရကျင်တဲ့အရှင်ဘုရားတပည့်တော်ကိုကယ်ပါကြပြီတော်သည်သာသကတ္တပဘုရားရှင်ကရောမြတ်ကြီးရဲ့သာသနာတော်တော်ပိုင်းမှာယဟန်တပဖြစ်ခဲ့မှုပါလေ။အဲ့ဒီယဟန်ဘဝနဲ့ပြည့်ရွယ်ကလေးကိုဖြတ်တောင်းမိခဲ့တဲ့အဖြစ်ကြောင့်ပါသိအဘသိခဲ့မှုပါလေ။အဲ့ဒီပါသိအဘအပေါ်မှာစိတ်ဆင်းရဲမှုဆိုတဲ့ဝိပရိသာရအကြောင်းခံခဲ့တဲ့အတွက်ဝိပရိသာရဆိုတဲ့ဒေါမနတတရားကတုံ့ချလိုက်တာအပယ်လေးပါးသာသနာရောက်ခဲ့ရတယ်ဟုတ်လားမှန်ပါဗျာအဲ့ဒါကြောင့်ယခုအချိန်အခါမှာမြတ်စွာဘုရားတပည့်တော်ကိုကျေပါမညာပူဇာနိဗ္ဗာန်ချမ်းသာရအရှင်ဘုရားကျေပါအကူကြီးပေးပါလို့မြတ်စွာဘုရားကသွားလျှောက်မြတ်စွာဘုရားကသွားလျှောက်တော့မြတ်စွာဘုရားကပြောတယ်လေမင်းပါဒီသိတွေရှိနေပြီမဲ့တရားလိုချင်တဲ့အသိတွေရှိနေပြီမဲ့လို့လည်းပဲမေယသာတိကအဟိတ္တိသသာတိဖြစ်နေပြီတရားရနိုင်တဲ့အခြေကမင်းမမရှိဘူးဟုတ်ရဲ့လားမှန်ပါဗျာဘာဖြစ်လို့လဲအဟိတ္တိသံဖြစ်နေလို့ဒီတော့မတော်လို့များအပယ်လေးပါးသာသနာရောက်သွားမယ်ဆိုရင်ဘုန်းတော်ပရိသတ်တွေတရားရတဲ့ခွင့်ရတယ်ဆောက်ရှောက်လားဆောက်ရှောက်ပါမှန်ပါဗျာအဲ့ဒါကြောင့်ဘာလို့တရားရဖို့ဆိုတာကနော်လူဘောဓကဓမ္မဘောပေါင်းသုံးပုံမှာတရားရနိုင်တယ်။အဲဒီသုံးပုံထဲမှာလည်းပဲအများဆုံးရနိုင်တာကလူဘော။ဘိုင်းတော်ပရိသတ်တွေယနေ့လူဘောမှာလာပြီးတော့သူသားတွေပဲပြုလာဖြစ်။မှန်ပါဗျာ။တရားရနိုင်တဲ့ပုံစံတွေမဟုတ်လားဟုတ်။မှန်ပါဗျာ။ဒါကမြတ်စွာဘုရားသာသနာတော်နဲ့လည်းကြုံတယ်။သာသနာမှာလာပြီးတော့လည်းပဲလူလာဖြစ်တယ်။မြတ်စွာဘုရားသာသနာတော်ကိုကိုယ်ပဲစိတ်ကနေတဲ့ပုံစံတွေလည်းဖြစ်တယ်နော်။သာသနာတော်မှာတော့လူလာဖြစ်ပါရဲ့ဒါပေမဲ့လို့လည်းပဲသာသနာတော်ကိုကြည်ညိုတဲ့ပုဂ္ဂိုလ်မျိုးပဲနဲ့အခြားခြားပါတာကြည်ညိုနေခဲ့သည်ရှိတော့ဒီတရားနဲ့ဘုန်းကြီးတို့ပြိတ္တမွေးဘုရားဝေးပါဘုရားအခုဘုန်းကြီးတို့ပြိတ္တဒီတရားနဲ့မဝေးဘူးဟုတ်တယ်မလားတရားနဲ့မဝေးဘူးဘာဖြစ်လို့တရားနဲ့မဝေးတယ်လဲ သာသနာတော်ကိုကြီးညိုနေတဲ့ပုဂ္ဂိုလ်တွေပေါ်လို့တရားနဲ့မဝေးဘူးအထူးသဖြင့်မြန်မာနိုင်ငံလိုနေရာမျိုးမှာနေတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်တရားနဲ့ဝေးရလား
ဝေးပါဗျ
ာဒါကိုသဘောပေါက်ထားပါနော်မြန်မာနိုင်ငံလိုနေရာမျိုးမှာလည်းဖြစ်တယ်ဘုရားဗတာလည်းဖြစ်တယ်တရားကိုလည်းကြည်ညိုဖို့ဖရာကိုလည်းကြည်ညိုဖို့ပဲစကြတဲ့တော်တော်စေပုဂ္ဂိုလ်တွေဖြစ်နေကြတယ်ဝိပဿနာတရားတွေယနေ့သစ္စာတရားတွေမောကဲ့သို့ကြွားသောဖြုတ်လို့တဲ့ခေတ်ကာလကြီးမှာသစ္စာတရားတွေလည်းလာကြပါမရဘူးလားရပ
ါ
ဗျာတရားအထောက်ခွင့်တွေလည်းမရဘူးလားရပါဗျ
ာ
အိမ်မက်တာကောင်းမြတ်တဲ့အချိန်ကာလတွေကြုံရကြပါပြီဟုတ်လားအဲ့ဒီကောင်းရတဲ့အချိန်ကတော့ကျုံနေခြင်းကဘုံတို့ပြစ်တတ်တယ်။ဘာပြောတာလဲလို့မေးရင်တရားရဖို့ရအတွက်ပါရမီပြည့်နေကြပြီလို့ဒီလိုမှတ်လိုက်ပေါ့။ရှင်းလား
။
ပါရမီမပြည့်သေးတဲ့ပုဂ္ဂိုလ်တွေကပြည့်နေတဲ့ပုဂ္ဂိုလ်တွေ
။
သာသနာတော်နဲ့ကျုံကြိုက်နေကြပြီ။သာသနာ့ရဲ့မလည်းကပြီးတော့လူတာပြည့်နေကြပြီ။မြတ်စွာဘုရားသခင်ကရမညာကြီးရဲ့သာသနာတော်ကိုလည်းကိုယ်ကိုယ်စိတ်ကပြည့်ရနေကြပြီ။သစ္စာတရားတွေလည်းနာကြားခွင့်ရနေကြပြီ။သစ္စာတရားတွေကိုလည်းကျင့်ဖို့ရအခွင့်အရေးတွေရနိုင်ကြပြီအဲ့ဒါဒီပင်တဲ့အခြေခံအချက်အလက်မပြည့်စုံဘူးလားပြည့်စုံပြီလား
ပ
ြည့်စုံပါပါဘုရားသစ္စာကပါရမီမပြည့်တဲ့ပုဂ္ဂိုလ်ကပြည့်တဲ့ပုဂ္ဂိုလ်ပြည့်တ
ဲ့ပုဂ္ဂိုလ်ပါဘုရား
နောက်ထပ်ပါရမီဖြစ်စီရမယ့်လူသေးလား
ပြည့်
စုံပါဘုရားတရားထုတ်ဖို့ပဲလိုတာပဲဟုတ်တယ်ဘုရား အဲ့ဒါကြောင့်မလို့ဒီမြတ်သာသနာနဲ့တွေ့တော့မှဒီတရားကိုရအောင်အထောက်ကျင်အထောက်အဲ့ဒီလိုမှအမတော်ကိုဆိုရင်ဘုရားပြိတ္တတွေနောက်ဖျားသာသနာစရာအများကြီးဝေးသေးတယ်။သန္တရာမှာခန္ဓာပေါင်းများစွာနဲ့အသာသေးရိုးတွေအများကြီးနဲ့ပူချင်တာချင်းပင်ချင်းပင်အမျိုးမျိုးနဲ့ကြုံတွေ့ပြီးတော့မှနောက်ဖျားသာသနာနဲ့တွေ့ရမှာ။ဒုက္ခပေါင်းများစွာကြုံပြီးတော့မှနောက်ဖျားသာသနာနဲ့တွေ့ရမှာ။အဲ့ဒီဒုက္ခတွေဘုရားပြိတ္တတွေမထာသားကြပါနဲ့တော့လက်ရှိဘဝလက်ရှိတော့ကခန္ဓာနေရတာနဲ့တည်းပဲယတ္တကကြားလိုက်ကြပါတော့ဘုန်းကြီးပြောခြင်းပဲဟုတ်တယ်မလားပ
ါ
ပါဘုရားဘဝတော့ခန္ဓာတော့ဖျားသာသနာမဆောက်ကြပါနဲ့တော့အဲ့ဒီလိုဆောက်ခဲ့တည်ရှိတော့ဘဝဆိုတာတခုတည်းနဲ့ပြန်မလို့ဘဝပေါင်းများစွာဖြစ်လာဘဝပေါင်းများစွာဖြစ်လာရမှာအယုတ်တောင်းလို့ပေါ့နော်အယုတ်တောင်းလို့ပေါ့ပြီးတော့အသာသေးယုတ်အများမျိုးမျိုးနဲ့ပုံစံတကျသိချင်းပြီးတဲ့ဒုက္ခမျိုးစုံထပ်သားပြီးတော့မှနောက်ဖျားသားတော့တွေ့ကြရမှာဟုတ်လားအဲ့ဒါကြောင့်မလို့ဒီဘုရားဒီခန္ဓာနဲ့တည်းပဲဟောဒီတရားကိုရအောင်အထောက်သိဘူးလားအထောက်သိပါဘ
ူး
ဟုတ်ပြီဒီတရားကိုရအောင်အထောက်ကြရမယ်เนาะအဲ့ဒါအထောက်တဲ့အခါကျတော့တရားအထောက်တယ်ဆိုတာဘာလို့တာတော့မဲမဲဆိုရဖွင့်လို့ပြတတ်တယ်ဘယ်လိုပြောလဲတရားထုတ်တယ်အားထုတ်တယ်ဆိုတာကကျိုးစားတာပေါ့နော်တရားဆိုတာကဘာလဲမိမိရဲ့သတ္တမှာရှိတဲ့အမှန်တရားဟုတ်တယ်မလားမိမိရဲ့သတ္တမှာရှိတဲ့အမှန်တရားအဲ့ဒီအမှန်တရားကဘာလဲဆိုရင်ယုတ်တရားနဲ့
တရားတရား
အဲ့ဒီယုတ်တရားနဲ့တရားကလည်းပုံပန်းသရာကောင်းတဲ့ရှိတာကသဘာဝတရားလေးပါ။သဘာဝ
တ
ရားပါဗျာ။သဘာဝတရား။အဲ့ဒီသဘာဝတရားကလည်းပဲနော်။တကယ်အစစ်မှန်ရှိတဲ့တရား။တကယ်အစစ်မှန်ရှိတဲ့တရား။ဘလုံးမပြောင်းလဲနိုင်တဲ့တရားမျိုးမဟုတ်ဘူး။ဘယ်ဘုရားသဏ္ဍာန်မှာပဲဖြစ်ဖြစ်အဲ့ဒီတရားတွေရှိနေရင်တပုံစံနဲ့ရှိနေတာ။တကယ်အစစ်မှန်တရား။ပြောင်းလဲမှုမရှိတဲ့အနိစ္စာတရားအဲ့ဒါကိုတရားလို့ခေါ်တယ်။အဲ့ဒီတရားကဘယ်လိုလဲလို့မေးရင်ယုတ်တရားနဲ
့တရားပါဗျာ
။ယုတ်တရားကလည်းပေါ်ဝန္တာကြည့်ပြီးတော့တရားနဲ့တရားနာမည်မျိုးမျိုးပြည့်ကျပေးဒါပေမဲ့အနိစ္စာဖြစ်တဲ့ယုတ်တရားယုတ်တမဆိုတာကတော့တရားနဲ့တရားတတ္တဝတုံးနဲ့တူမတူဘူးလားတူလား။တ
ူပါဗျာ။
နာမ်ဓမ္မကလည်းဒီတိုင်းပဲ။နော်။ဘယ်ဘုက္ခရဲ့သတ္တမရှိတဲ့တရားပဲဖြစ်ဖြစ်အလုံးကတူတူကြည့်ပေးအဲ့ဒါကိုဒီနေရာမှာရှိတရားလို့ခေါ်တာပုဂ္ဂိုလ်တရားစီပါတစ်မျိုးနောက်တရားစီပါတစ်မျိုးနောက်တရားစီပါတစ်မျိုးအဲ့လိုပြောင်းလဲသွားရင်ဒါမှတရားမဟုတ်ဘူးအခုကပုဂ္ဂိုလ်တွေဘလောက်ပဲပြောင်းပြောင်းဓမ္မသဘာဝကတော့အတူတူကြီးပဲပြောင်းလဲမှုမရှိဘူးအဲ့ဒါကြောင့်အဲ့ဒါကိုမှတရားလို့ခေါ်တာ ါဠိလိုပရမတ်တရားဗာတရားလဲ
ပရမတ်တရား
အဲ့ဒီပရမတ်ဆိုတဲ့ယုံတရားနဲ့နတ်တရားကိုသိအောင်ကြိုးစားတဲ့အလုပ်ဒီတရားအထောက်တဲ့အလုပ်ဟုတ်တယ်မလားယုံတရားနဲ့တရားခန္ဓာတရားကိုသိအောင်ကြိုးစားတဲ့အလုပ်ဒီတရားအထောက်တဲ့အလုပ်အဲ့ဒါကိုမှတ်လိုက်ပါနော်ဟုတ်ပြီအဲ့ဒီယုံတရားနဲ့တရားခန္ဓာတရားကိုသိအောင်ကြိုးစားနေကြတယ်ဘာကြောင့်ကြိုးစားလဲလဲဘာကြောင့်တရားအထောက်ရတယ်လဲဒီတော့မှလားမြတ်စွာဘုရားတကယ်ကရောမြတ်ကြီးကတော့ဓမ္မတိပ္ပရနာသတ်တော်ကြီးမှာဘယ်လိုဟောကြားထားတယ်လဲတတ္တနာဝိတုဒ္ဓိယဟောဒီတရားကိုအထောက်လို့ရှိရင်လေခေါင်းကြောင့်ပြည့်တတ်တယ်ဓမ္မတိရမယ်အကျိုးရလာကစိတ်တွေစင်ကြယ်သွားတယ်စိတ်ထဲမှာရှိနေတဲ့ဉာဏ်ဝတ်တဲ့ကိလေသာတွေစင်ကြယ်သွားတယ်စင်ကြယ်တာလည်းပြည့်သွားတယ်ပေါ့ဟုတ်လားဓမ္မတိကျုပ်ကပါလေတရားထုတ်တဲ့လုပ်ငန်းဟာဒါပဲစဉ္ညိတာလေးပြေးသွားတယ်စဉ္ညိနေလို့ရှိရင်တရားကအထောက်စဉ္ညိတာလေးပြေးသွားစေရတယ်ဒါပဲနော်နောက်တစ်ခါဒါပဲကသောကပရိဒီဝါဏအထေကမယသောကပရိဒီဝါဏသမတိကမယမိမိရဲ့တဏ္ဍာရှိတဲ့သောကပရိဒီဝါဆိုတဲ့အပူကြီးတွေငြိမ့်သွားစေရဟောရလားသောကပရိဒီဝါစေပုံမိတွေရင်းသွားစီရနံပါတ်၁ကစိတ်တွေချမ်းသာပါရဲ့နောက်နံပါတ်၂ကသောကပရိဒီဝါစေပုံမိတွေရင်းသွားစီရနောက်တစ်ခါနံပါတ်၃ကဒုက္ခဒေါမနတဏ္ဍာအထေကမယဆင်းရဲခြင်းတွေပပျောက်သွားရမယ်။ဘာဆင်းရဲလဲလို့မေးရင်စိတ်ဆင်းရဲခြင်းနောက်သာဝနေရဲ့ဆင်းရဲတာကတော့ပြောလို့တော့မဟုတ်ပါဘူးစိတ်တွေဆင်းရဲနေရင်တရားအထောက်စေစေရမှုတွေပြေပါစေရတဏ္ဍပတ်တော့နောက်တစ်ခါတစ်ခါလေးကပါလေညာယတအဓိကမယဖိုင်းတဲ့ပရိသတ်တွေတို့ကျင်တဲ့မဉဏ်တွေလည်းပဲရနိုင်ရမဉဏ်လည်းရနိုင်ရနံပါတ်လေးကျုံနော်နံပါတ်၁ကစိတ်တွေချမ်းသာရမယ်နံပါတ်၂ကသောကပရိဒိဝအမှုတွေရင်းရမယ်နံပါတ်၃ကဆင်းရဲခြင်းတွေကင်းပြောက်စေရမယ်နံပါတ်၄ကမေတ္တာပူညာတွေရနိုင်ကြ။သရကတပံကနိဗ္ဗာန်နိဗ္ဗာန်တသစ္စကိရိယာယနိဗ္ဗာန်ကိုလည်းမျက်မှောက်ပြုနိုင်ရမယ်။အကျိုးလည်းပြောလေ။မှန
်ပါဗျာ
။အကျိုး၅မျိုး။နော်အကျိုး၅မျိုး။အဲ့ဒီအကျိုး၅မျိုးဟာတရားအထောက်တဲ့ပုဂ္ဂိုလ်များရဲ့ခံစားရမယ်။ရရှိမဲ့အကျိုး၅မျိုးဒီလိုမှလည်းပါ။ဒါကြောင့်မလို့တရားအထောက်တာဟာဒီမဲ့ပါပါနဲ့ယောက်ျားကဲခဲ့ပြီးတော့နော်ချွေတလုံးလုံးနဲ့ဒီလောက်ပြန်မှခံပြီးတော့ဒုက္ခထောက်တာဘာများအကျိုးရှိတယ်လဲလို့မေးရင်အဲ့ဒီအကျိုးငါပဲရတယ်လို့ဒီလိုပါလဲပေါ့နော်နံပါတ်၁ကပါလဲလေစိတ်တွေချတာရမယ်နံပါတ်၂ကသောကပရိဒိဝအပူမိတွေနေရတယ်နံပါတ်၃ကစစ်စေခြင်းတွေခေရတယ်နံပါတ်၄မညာပညာကိုရရတယ်နံပါတ်ကနိဗ္ဗာန်ကိုလည်းမျက်မှောက်ပြုနိုင်ရမယ်ဟုတ်တယ်မလားဒါသောကကိဝေနေနိုင်ရည်ဆိုတဲ့တရားသောကကိဝေခြင်းပါလေဆိုရင်ဘာလို့ရမလဲ
တရားဟု
တ်ပြီဒါကဘုန်းကြီးတို့နော်စာလို့ရရသဗျာတကေကရမြတ်ကြီးမာသရိပရတသုတ်တော်မှာဟောတဲ့အကျိုးတရားအဲ့ဒီအပြင်ဘုန်းတော်ပြိတ္တတိဒုက္ခတိဘေးလို့ခေါ်တဲ့အပယ်လေးပါသတ္တရာမှာကောမလွတ်နိုင်ဘူးလားလွတ်နိုင
်
အပယ်လေးပါသတ္တရာမှာလွတ်နိုင်တာပဲနော်ဒီတော့မိမိတို့အတွက်အရေးကြီးဆုံးကဘာလဲလို့မေးရင်ဟောဒီဘဝကနေကုန်းချုပ်လို့မျက်စိနှလုံးပိတ်သွားတဲ့အချိန်မှာအပယ်မကြရဲအဓိကပဲဟုတ်တယ်မဟုတ်လားမှန
်
ပါဗျာကျန်တာကအထရဲ့တရားကာကွယ်လို့ရသေးတယ်နော်သောကပရိဒေဝတွေတောက်လောင်နေတယ်အခုမိတွေတောက်လောင်နေတယ်ကိုနေကိုဝနဲ့အထက်လျောက်ဖြစ်ရှင်လို့ရတယ်စိတ်တွေဆင်းရဲနေတယ်ကိုနေကိုဝနဲ့ချမ်းသာအောင်လုပ်ယူလို့ရတယ်နော်ဒါပေမဲ့သင်လုံသွားတဲ့အခါမှာမျက်စိတစ်လုံးပိတ်သွားတဲ့အခါမှာအပယ်လေးပါးသာသနာရောက်သွားပြီဆိုရင်တော့ဟောရီတရားနဲ့ဝေးပြီလို့သာပါလိုက်တော့ဟုတ်တယ်မဟုတ်လားဘာမရလို့လဲမေးတရားမရတရားမရရင်တော့အပယ်လေးပါးသတ္တရာသိချရပါဘူးသိချရပါပါဘုရားအဲ့တော့မြတ်စွာဘုရားတကယ်ကရောမြတ်ကြီးက အပယ်လေးပါးသန္တာသိချရအောင်အပယ်တကားပိတ်အောင်ဟောဒီတရားကိုဟောခဲ့တာဝိပဿနာတရားကိုဟောခဲ့တာပယ်တကားပိတ်သိချင်လို့လေအပယ်တကားပိတ်နိဗ္ဗာန်တကားပွတ်ဒီလိုမှတ်တာအပယ်တကားပိတ်မှလည်းနိဗ္ဗာန်တကားပွတ်ပါနိဗ္ဗာန်တကားပွတ်ပါလည်းပဲအပယ်တကားပိတ်ပါနော်အပယ်လေးပါးသန္တာမှလုံးပါလည်းပဲနိဗ္ဗာန်ရဲ့အကြောင်းတရားတွေအားထုတ်နိုင်တဲ့အခွင့်အရေးရှိတယ်။ဒီလိုမဟုတ်လား။မှန
်ပါဗျ
ာ။အဲဒါကြောင့်ဘုန်းတော်ပရိသတ်တွေကလည်းဝိပဿနာတရားတွေအားထုတ်နေတဲ့အခါမှာသောတာပန်ဖြစ်ဖို့သက္ကရာကဖြစ်ဖို့နာဂာဖြစ်ဖို့ရဟန်းဖြစ်ဖို့အမျိုးမျိုးသောရွယ်ချက်တွေနဲ့အားထုတ်နေကြတာအများကြီးပါပဲ။နိဗ္ဗာန်ရောက်ချင်လို့အားထုတ်တယ်ပုတ်ပြီးမှန်ပါတယ်။ဒါပေမဲ့ဘုန်းကြီးပြောချင်တာကနော်နိဗ္ဗာန်ဆိုတာအတားထားပါဘူး။အရေးကြီးဆုံးကပါလေအပယ်မကြဘူး။ဒီလိုမဟုတ်လ
ား
အရင်ကြီးဆုံးကဖယ်မကြဘူးပဲအပယ်ရောက်သွားပြီဆိုရင်ခွေရည်တွေအားလုံးဆုံးရှုံးသွားပြီအခုနပြောကြတဲ့ဣရိကပတ္တနကသရကမမေ့နဲ့နော်မမေ့ပါနဲ့ကတ္တမဘုရားရှင်ကရောမြတ်ကြီးရဲ့သာသနာတော်နောက်ပိုင်းမှာရဟန်းတပါးအဲ့ဒီကတည်းကဝိညာဉ်ချုပ်သွားတော့တိရိစ္ဆာန်ဘဝရောက်သွားတယ်အဲ့ဒီကတည်းပြီးတော့တိရိစ္ဆာန်ဘဝနဲ့တည်းပဲဘလောက်တော့ကြာကြာနေခဲ့ရတယ်ဂေါရမမြတ်စွာဘုရားပွင့်နေတဲ့အထိတရိစ္ဆာန်ဘဝတစ်ခုလည်းနဲ့နေကြရတာဘလောက်ဆင်းရဲဒုက္ခရောက်ပါလဲစဉ်းစားကြည့်ဟုတ်တယ်မဟုတ်လားသူကိုယ်ရဲ့ယဟန်တစ်ပါးဖြစ်ခဲ့ဘူးတဲ့အခါကျတော့တရားရဲ့သဘောကိုလည်းပဲသူသည်မမေ့ဘူးမမေ့ပေမဲ့မညာဘုညာရနိုင်တဲ့အခွင့်အရေးတော့ရှိရလားရှိပါဗျ
ာ
ဘာဖြစ်လို့တရိစ္ဆာန်ဖြစ်နေလို့အဟိပုဂ္ဂိုလ်နော်အဟိပုဂ္ဂိုလ်အဟိပုဂ္ဂိုလ်ဆိုတာကအဟိတုကအဟိတုကသာကအကြောင်းချုပ်တဲ့နေတယ်။ဘာအကြောင်းလဲလို့မေးရင်မညာပူညာရနိုင်တဲ့အကြောင်းချုပ်တဲ့နေတာ။ဘာလို့ကြောက်တရားကောင်းလို့။ဒါကြောင့်မလို့နိဗ္ဗာန်ရောက်ဖို့တာတာအရေးကြီးဆုံးကအပယ်နိဗ္ဗာန်မရောက်ဖို့။အရေးမကြီးဘူးလားကြီးတာ
။
ဒါသိရင်ကြီးတယ်တော့။သာသနာတော်နဲ့တွေ့ရုံနဲ့လည်းပဲပယ်နိဗ္ဗာန်သာသနာမှာလွတ်ချင်မှလွတ်တာ။အခုနကသဗ္ဗဘုရားရှင်ကရောမြတ်ကြီးရဲ့သာသနာမှာယဟန်တစ်ပါးဖြစ်ခဲ့သာသနာတွေမှာလည်းဖြစ်တဲ့ယဟန်လည်းဖြစ်တဲ့ဒါပေမဲ့သူကအပယ်လေးပါထုတ်ခဲ့ရလားမှန
်ပါ
ဗျာဒါသာရကထေရှားပဲဒီလိုမှတ်တာယဟန်ဖြစ်ယုံနဲ့ဘုန်းကြီးတစ်ပါးဖြစ်ယုံနဲ့အပယ်လေးပါမရောက်တော့ဘူးလို့ပြောနိုင်လားမ
ှန်ပါ
ဗျာမပြောနိုင်ဘူးသာသနာတော်တွေမှာလာပြီးတော့သူဖြစ်ယုံနဲ့သာသနာတော်ကိုကိုယ်ပဲစိတ်ကနေတဲ့ပုဂ္ဂိုလ်ဖြစ်ယုံနဲ့အပယ်လေးပါမရောက်ဘူးလို့ပြောနိုင်လား
မရောက်ပါဗျ
ာဒါလည်းပြောနိုင်ဘူးနော်ဒါနာကုသိုလ်ပြုထားရုံနဲ့ပယ်လေးပါမရောက်ဘူးလို့ပြောနိုင်လားမရ
ောက်ပါ
ဘူးသီလကုသိုလ်ပြုထားရုံနဲ့ပယ်လေးပါမရောက်ဘူးလို့ပြောနိုင်လားမ
ရောက်ပါ
ဘူးပြောနိုင်ဘူးအပယ်လေးပါကိုကာကွယ်နိုင်တာကဝိပဿနာကုသိုလ်ပဲဟုတ်တယ်မဟုတ်လားမရောက်ပါဘူးဝိပဿနာကုသိုလ်မှသာဖြစ်ရင်အပယ်လေးပါသာသနာမရောက်အောင်ကာကွယ်ပေးနိုင်တာဒါကြောင့်မလို့ဘုန်းတော်ပရိသတ်တွေကဘုန်းကြီးကဝိပဿနာတရားထုတ်သိခြင်းနဲ့သစ္စာတိသစ္စာဉာဏ်ရောက်အကျိုးသာသိခြင်းနဲ့ဘုဒ္ဓဘာသာနဲ့တွေ့တော့သာသနာတော်ထဲမှာလာပြီးတော့သူဖြစ်တော့သာသနာကိုယ်ပဲစိတ်ကဖွင့်ရတော့ဒီတရားအသိတွေရသိခြင်းတယ်နော်အဲ့ဒီစေရနာနဲ့ဘုန်းကြီးတရားကြောစကားပြောနေခြင်းဖြစ်တယ်လို့မှတ်ပါဟုတ်တယ်မဟုတ်လားမှန်ပ
ါ
ဗျာဒါနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့သရကလေးနည်းနည်းပြောလိုက်ပါမယ်ယသဗျာသကေကရမကြီးလက်ထက်ကအမျိုးသမီးနှစ်ယောက်ကိုဘုန်းကြီးရှင်းထုတ်ပြီးတော့ပြောမယ်နော်တယောက်ကဝိတ္တခဆိုတဲ့ပုပ္ပါယုကြောင်းပါကြီးကြားလို့ရနော
်
ဝိတ္တခဟုတ်လားနောက်တယောက်ကကောသလမင်းကြီးရဲ့မိဖုရားကြီးနာမည်ကမာလိကာလို့ခေါ်တယ်ကြားလို့ရနော
်
တပတ်တိကကလည်းဝိတ္တခဝိတ္တခနော်တပတ်တိကမာလိကာဒီဝီအဲ့ဒီအမျိုးသမီးနှစ်ယောက်ကမြတ်စွာဘုရားလက်ထက်ကတာဝတိမြို့ကြီးမှာအင်မတန်ထင်ရှားကျော်ကြားတဲ့ပုဂ္ဂိုလ်တွေတည်းမှာအပါဝင်ဖြစ်တယ်။ဘုန်းကြီးတို့ထင်ပါတဲ့တာဝတိမြို့မှာတော့သူတို့နှစ်ယောက်ကအကျော်ကြားဆုံးပုဂ္ဂိုလ်နှစ်ယောက်ပဲ။ကျန်တဲ့ပုဂ္ဂိုလ်တွေကသူတို့နှစ်ယောက်လောက်မကျော်ကြားဘူး။ဘာဖြစ်လို့မကျော်ကြားသလဲဆိုရင်သူတို့နှစ်ယောက်ကဘာဖြစ်လို့ထင်ရှားကျော်ကြားသလဲဆိုရင်ဝိတ္တခါဟာပုပ္ပါယောအကြောင်းကြီးကိုဆောက်လုပ်ပြီးတော့တုံ့ပြန်ထားတယ်။အခြားခြားသောအကြောင်းတွေရဲ့ဒါရကတိအမျိုးသားဒေသအဓိကပဲနော်နာရမေတ္ထေကြီးတို့ ဘောဓိတာယံတရေကြီးတို့စသည်ဖြင့်ဘောဓိတာတရေကြီးတို့စသည်ဖြင့်နော်ဝိမိတာရမင်းတို့ပဇတတမင်းတို့အမျိုးသားတွေဒါမြတ်စွာဘုရားတက္ကရာမြတ်ကြီးရဲ့သာသနာတော်ကိုကိုထုဆွမ်းလန်းတမကိုယ့်ဘယ်စိတ်ကဖွင့်ရနေတဲ့အချိန်မှာဝိတာကဟာအမျိုးသမီးတဲ့ကမြတ်စွာဘုရားသာသနာတော်ကိုထုထုချွတ်ချွတ်ကိုယ့်ဘယ်စိတ်ကလာခဲ့တဲ့အမျိုးသမီးတယောက်စံပြပုဂ္ဂိုလ်တယောက်ဒါကြောင့်မလို့မြတ်စွာဘုရားလက်ချက်မှာတောင်းထိမြို့မှာအထင်ရှားဆုံးပုဂ္ဂိုလ်တည်းမှာသူတယောက်ပါဝင်ဖြစ်တယ်အဲဒီလိုပဲမာလိကာတိဝိကောသူလည်းအထင်ရှားဆုံးပုဂ္ဂိုလ်တည်းမှာပါတာပဲကောသလမင်းကြီးရဲ့မိဖုရားကြီးကောသလမင်းကြီးကိုယ်တည်းမြတ်စွာဘုရားကိုကိုးကွယ်ပါတယ်ကြီးညိုပါတယ်ဒါပေမဲ့လို့လည်းပဲကောသလမင်းကြီးတဲ့ကိုယ်ကမာလိကာတိဝိကပို့ပြီးတော့ကြီးညိုတယ်မြတ်စွာဘုရားတကယ်ကိုယ်တော်မင်းကြီးဟောကြားတော်မူတဲ့စကားတော်တရားတော်မှတ်သမျှမာလိကာတိဝိကရာနှုံးပြီးအာလုံးလက်ခံတယ်တရားအနေနဲ့ကြီးညိုရုံနဲ့မကဘူးမြတ်စွာဘုရားတကယ်ကိုယ်တော်မင်းကြီးကိုပုဂ္ဂိုလ်ရင်းဆိုင်ရာအနေနဲ့လည်းပဲပုဂ္ဂိုလ်အနေနဲ့လည်းအမှန်တည်းကြီးညိုတဲ့ဓမ္မကြီးတရားနော်အဘိဓမ္မာတိလိုပြောရတာလည်းလို့မေးရင်ဘုရားဖြစ်ရကလေးတွေကိုရှိခဲ့ပူပါတယ်။တာဝတိမြို့မှာတထေတရာတဝတိသောတာကလေးတဏိသောခါကလာကြတော့ဆုံးသွားရှာတယ်။အဲဒီလိုဆုံးသွားတဲ့အခါကျတော့ဆောက်တရာမရတာကလေးရဲ့နာမည်လေးခေါ်ခေါ်ပြီးတော့တာကလေးကိုလိုက်ရှာမိတက်ပြီးတော့နော်တလန်းဝင်တလန်းတွက်တယ်သူ့တာကလေးကိုသာသာကလေးဘယ်ရောက်နေပါလိဘယ်ရောက်နေပါလိဘယ်ရောက်နေပါလိစသဖြင့်အဲဒီလိုဆောက်တရားမရဖြစ်ပြီးတော့လျှောက်သွားနေတဲ့အချိန်မှာမြတ်စွာဘုရားတခင်ပရမတ်ကြီးတရေသောင်းရဲ့စီလုံးအကြောင်းကိုရောက်သွားတယ်။အဲဒီလိုရောက်သွားတဲ့အခါကျတော့မြတ်စွာဘုရားတခင်ပရမတ်ကြီးကပြောတယ်။အထေတဝုဒိသောသာကလေးသေဆုံးခြင်းကိုအကြောင်းပြုတ်ပြီးတော့မင်းရဲ့တတ္တဝါတောကပရိဒီဝါမိနေဖြစ်နေတယ်အဲ့ဒီတောကပရိဒီဝါမိတိဘာကြောင့်ဖြစ်တယ်လို့ထင်တော့မလပါမရှိပါဘုရားကာမတောဇာတိတောကပိယတောဇာတိတောကပိယတောဇာတိပိယချစ်တဲ့ခင်တတ်တဲ့တဏှာကိလေသာကြောင့်မင်းရဲ့တတ္တမတောကပရိဒီဝါတွေဖြစ်နေတာပြောသဖြင့်မဟုတ်ဘူးလားဟုတ်တယ်နော်ဟုတ်ပါပါဘုရားတောကပရိဒီဝါတွေလောကမှာဘုန်းကြီးပရိသတ်တွေလည်းမကြုံလားကြုံတောကဆိုတာဆွေးရည်တာပရိဒီဝါဆိုတာငိုကြွေးတာနော်ဆွေးရည်ရတယ်ငိုကြွေးနေတယ်ငိုကြည့်တဲ့မြေကလေးတွေစသတဲ့မြေတွေကြားရတယ်။ဆိုရင်လည်းဆိုတော့ကပူပန်တာပေါ့။တာတဲ့ပူပန်ရ၊သမီးတဲ့ပူပန်ရ၊သတိကမုန်းတဲ့ပူပန်ရ၊ပစ္စည်းတဲ့ပူပန်ရ။အလိုမကျတာလည်းရှိတယ်၊ရှိတဲ့အခါကျတော့မြေကလေးတွေကြားရ။တောကပရိဒီဝါ။အဲ့ဒီတောကပရိဒီဝါတွေဘာကြောင့်ဖြစ်တယ်လဲဆိုတာကိုမြတ်စွာဘုရားကပြရတော်။ဟုတ်လား။ပြရတော်။ချက်ကိနစ်တတ်တဲ့တဏှာကိလေသာကြောင့်အဲ့ဒါတွေဖြစ်နေတာ။မြတ်စွာဘုရားကဒီလိုပြောလိုက်တာ။အဲ့ဒီပြောလိုက်တဲ့စကားကမျိုးလက်မှာပြတ်တက်သွားတယ်။ပြတ်တက်သွားတဲ့အခါကျတော့ကောသလမင်းကြီးကမာလိကာမိဖုရားကိုအင်မတန်ချစ်မြတ်လို့တဲ့ပုဂ္ဂိုလ်ကိုနော်။ပုဂ္ဂိုလ်ဆိုတော့သူကိုယ်ကမာလိကာမိဖုရားကြီးကိုချစ်မြတ်လို့တော်မူတဲ့အခါကျတော့သူစိတ်ထဲမှာသိချမ်းသာနေတာပဲ။သူ့အချင်းပေါ့နော်။သူရဲ့အချင်းမာလိကာမိဖုရားကြီးကိုချစ်ခင်နှစ်သက်တဲ့မျက်လို့လေ၊ကျင်နာတယ်။အဲ့ဒီလိုကျင်နာနေပြီးအတော့သူစိတ်ထဲမှာချမ်းသာနေတယ်ပီတိတွေဖြစ်နေတယ်ဒီတော့မြတ်စွာဘုရားပြောလိုက်တာကတောကဖြစ်ခြင်းသည်တောကပရိဒီဝဖြစ်ခြင်းသည်ချစ်တခင်တတ်တဲ့တဏှာကြောင့်ကောသလမင်းကြီးလက်ခံကြတာကချစ်တခင်တတ်တဲ့တဏှာကြောင့်တောကမဖြစ်ဘူးစိတ်ချမ်းသာရတယ်အယုသတူလားတ
ူပါ
ဗျာမြတ်စွာဘုရားကချစ်တခင်တတ်တဲ့တဏှာကြောင့်တောကပရိဒီဝတွေပွားတယ်မြတ်စွာဘုရားပြောတာသောတာပန်ကြီးလက်ခံတာကချစ်တတ်ခင်တတ်တဲ့တဏှာစိတ်ကိုချမ်းသာစေတယ်။ဟုတ်တယ်မလား
။
စိတ်ကိုချမ်းသာစေတယ်။အဲဒီချစ်တတ်ခင်တတ်တဲ့စိတ်ချားကြောင့်လည်းပဲသူစိတ်တွေချမ်းသာနေတယ်။မာလိကာမိဖုရားကြီးကိုအမြဲတမ်းခြာဝရချင်နေတယ်၊ခြာဝရမြနိုးနေတယ်၊ခြာဝရခင်နေတယ်။အဲ့ဒါကြောင့်သူကစိတ်ချမ်းသာရရနေတယ်၊ပီတိတွေဖြစ်နေတယ်၊ကျဉ်းတတ်နေတယ်။ဆိုတော့မြတ်စွာဘုရားပြောလိုက်တဲ့စကားကိုသောတာပန်ကြီးကသိမှကြတယ်အဲ့ဒါကမကြိုက်တဲ့အခါကျတော့မာလိကာကိုခေါ်ပြောတယ်မာလိကာမြတ်စွာဘုရားကပြောတယ်ပြောတဲ့စကားကကြားတယ်ဒီတထေးကြီးကိုအကြောင်းပြုပြီးတော့မြတ်စွာဘုရားပြောတယ်ကာမတော့ပိယတော့ဇာတိတော့ပေါ့ချစ်တတ်ခင်တတ်တဲ့တဏှာကြောင့်တောကပိတော်ဖြစ်တယ်လို့ပြောနေတယ်ငါကတော့ဒီလိုမထင်ဘူး ချစ်တဲ့ခင်တတ်တဲ့စိတ်ဟာအင်မတန်ကြည်နူးစရာကောင်းတဲ့စိတ်ပဲစိတ်ကိုချမ်းသာစေတဲ့လုံကခင်တယ်မင်းဘယ်လိုသဘောရလဲမလိကာကပြောတယ်ရှင်မင်းကြီးမြတ်စွာဘုရားပြောတဲ့စကားဆိုတော့ဘယ်တော့မှမမနိုင်ပါဘူးရှင်မင်းကြီးဒီလိုပြောလိုက်တာကိုဆိုတော့ကောသရမင်းကြီးကပြောတယ်မလိကာမင်းကမြတ်စွာဘုရားဘာပဲပြောပြောမင်းအကုန်ထောက်ခံနေတာကိုဒီလိုသားပြောလိုက်တာနော်မြတ်စွာဘုရားဘာပဲပြောပြောမင်းဘာမှမစင်သာဘူးမြတ်စွာဘုရားပြောတဲ့စကားတည်းကိုမင်းအကုန်လက်ခံနေတာပဲအကုန်ထောက်ခံနေတာပဲမြတ်စွာဘုရားပြောတဲ့စကားတည်းကိုမလိကာကထောက်ခံစကားပြောနေတယ်ဒါကိုဘုရားမြင်ကြည့်မကြိုက်ဘူးဟုတ်လားအဲ့ဒီစကားကိုထောက်သွားပြီးမလိကာကသူ့စိတ်ထဲမှာသဘောပေါက်နေဖြစ်စေသဘောပေါက်လို့လားမပေါက်လို့လားဒါကိုအတ္တထာမြတ်စွာဘုရားပြောတဲ့စကားကိုရန်တွန်းပြီးထောက်ခံတာတော့မဖြစ်နိုင်ဘူးလားဖြစ်တယ
်
ဖြစ်နိုင်တယ်နော်ဒါကြောင့်မလို့ဒါကိုထောက်သောအဖြစ်မာလိကာဒီဝီသည်မြတ်စွာဘုရားအပေါ်မှာလုံးဝအယုံကြည်အပြစ်ရှိတယ်မြတ်စွာဘုရားအပေါ်မှာလုံးဝချီညိုတဲ့စိတ်အပြစ်ရှိတယ်ဒါကိုပြောရမှာအဲ့ဒီတော့မြတ်စွာဘုရားတကယ်ကရောမြတ်ကြီးကိုချီညိုပြီးတော့မြတ်စွာဘုရားတကယ်ကရောမြတ်ကြီးရဲ့စကားတရားတော်မှန်သမျှကိုလည်းပဲအားလုံးလက်ခံပြီးတော့မြတ်စွာဘုရားရဲ့တန်ခါတော်ရှင်မြတ်တွေကိုလည်းပဲအမြဲတမ်းအလိုကြီးတန်ကြီးပြီးခဲ့တဲ့မလိကာဒီဝီအဲ့ဒီဘောကကွယ်တော်သွားတဲ့အခါကျတော့အပယ်ရောက်သွားတယ်ရှင်းလား ပယ်ရောက်သွားတယ
်
အပယ်ရောက်သွားတယ်ငရဲပြီးရောက်သွားတယ်ဒါတော့ဘုန်းကြီးပြိတ္တတွေစဉ်းစားကြည့်ပေါ့မလိကာဒီဝီမြတ်စွာဘုရားကိုမကိုးကွယ်ဘူးလားကိုးကွယ်ကိုးကွယ်ပါဗျ
ာ
ကိုးကွယ်တယ်နော်မြတ်စွာဘုရားကိုမကြည်ညိုဘူးလားကြည်ညိုလားကြ
ည်ညိုပါဗျာ
သာသနာတော်နဲ့လည်းတွေ့တယ်သာသနာတော်မှာလည်းပဲလူဖြစ်တယ်မြတ်စွာဘုရားကလည်းကိုယ့်ကိုယ်စီကားခွင့်ရတယ်ဒါနကုသိုလ်တွေလည်းမပြုတ်ကြဘူးလားပြုတ်ကြပြုတ်ပါဗျ
ာ
အဲ့ဒီအချိန်တုန်းကတာဝတိမြို့မှာတာဝတိပြည်တိုင်းသူပြည်သားတွေလည်းရှင်ပြီးတော့ပြိုင်ပြီးတော့ထူထာကြီးပြေးခဲ့တာမလိကာဒီဝီပဲနော်တိုင်းသူပြည်သားတွေအားလုံးနဲ့ရှင်ပြီးတော့လှုပ်ခဲ့တာနောက်ဆုံးသူကနိုင်သွားတယ်နိုင်ငံသားဘာပြောတာလဲလို့မေးတော့တိုက်တူပိသားတွေလက်လျှော့သွားတယ်ပရမတ္တိမဏိကာတိဝိညာဉ်ကောသလမင်းကြီးကမြတ်စွာဘုရားမူရှိတဲ့သံဃာတော်ရှင်မြတ်ဒီကိုအလှူဒါနကြီးပေးတယ်ဒုတိယတည်းတိုက်တူပိသားတွေကိုလှူဒါနပေးခွင့်ပြုတယ်တိုက်တူပိသားတွေကလည်းပဲကောသလမင်းကြီးနဲ့မဏိကာဒေဝီတို့ရဲ့အစီအမံတဲ့မညံသောအစီအစဉ်နဲ့လှူဒါပြလိုက်တယ်သူတို့ကလည်းသူတို့ဖြစ်သွားတာပေါ့ဒီတော့တတိယမြောက်လေးမှာမဏိကာဒေဝီကသူ့ရဲ့အစီအစဉ်နဲ့တိုင်းသူပြည်သားတွေတဲ့ပို့ပြီးတော့တာလုံးနဲ့အလှူဒါနကြီးပေးပြလိုက်တယ်။တိုင်းသူပြည်သားတွေကလည်းလေးရဲ့ပြောင်းမှာသူတို့နဲ့တာလုံးနဲ့အလှူဒါနပေးပြလိုက်တယ်။အပြိုင်ဆိုင်ဖြစ်နေကြတာပေါ့နော်။အဲဒီလိုနဲ့9ရဲ့ပြောင်းနေမလိကာဒေဝီ6ရဲ့ပြောင်းနေတိုင်းသူပြည်သား9ရဲ့ပြောင်းနေရောက်တဲ့အခါကျတော့ကောသလမင်းကြီးကမလိကာကိုပြောတယ်အေးတိုင်းသူပြည်သားတွေကလည်းတို့နဲ့ပြိုင်ပြီးတော့ထူတာသူတို့ကလည်းမလျှော်သောစွာနဲ့တို့တဲ့ကိုတောက်အောင်လုပ်ပြနေတာပဲ။သူတို့ရှင်တို့မရတော့တဲ့အလှူဒါနမျိုးမရှိတော့ဘူးလားမစ္စတာသားပါဘောသောတာပင်ကြီးကပြောတဲ့အခါတော့အရှင်မင်းမြတ်မပုနဲ့ကျွန်တော်မှစဉ်းစားပေးပါမယ်ဆိုပြီးတော့တိုင်းသူပြည်သားတွေခိုက်မမီတဲ့အလှူဒါနကြီးထူပြလိုက်တယ်ဘယ်လိုလူမျိုးလဲလို့ဆိုလို့ရှိရင်ပြည်သူသားယရဏတွေကတော့တိုင်းသူပြည်သားတွေမှလည်းရှိနေတာဖြစ်တဲ့အတွက်ဒါကတော့သိမချိုးဘူးသားနော်ဒါပေမဲ့နန်းတော်ထဲမှာတိုင်းသူပြည်သားတွေရဲ့တန်တမမရှိတဲ့ပစ္စည်းတွေနတ်တော်တွေမှာအများကြီးရှိတယ်။နော်။နတ်တော်တွေမှာအများကြီးရှိတယ်။ဥပမာမင်းရှင်မင်းများသာသောက်ဆောင်ထိုက်တဲ့ဆင်းလို့ဆင်းရဲရနာလို့ခြေပြူလို့မင်းကြီးမင်းသားလို့စသဖြင့်။ဒါလည်းတိုင်းသူပြည်သားတွေမှာမရှိဘူး။အဲဒါကြောင့်မလို့တန်ခါတော်ပန်းကားရတပါးတပါးလည်းရင်ဆေတကောင်းစီတကောင်းစီခြေပြူကြီးတွေမို့နော်။နတ်တွေသူနတ်တွေသားတွေကနေပြီးတော့လောင်းနေကြီးတွေထဲမှာရွှေလေးကြီးတွေထဲမှာနာသာရီတွေသွေးချက်တရားကျန်တဲ့ပုဂ္ဂိုလ်ကယက်တေကအမွှေးနာသာတွေလှိုင်းပြီးတော့ခမ္မာကြီးတခုလုံးနတ်သာနတ်တွေလှိုင်းပြီးတော့မုံမြတ်တဲ့ဆွေတွေဆက်ကတ်ဆွေကတော့အတူတူပဲထားအမွှေးနာသာတွေလှိုင်းနေတယ်နိုင်တဲ့သူနိုင်တဲ့သားတွေကိုယ်တိုင်ဆောင်ရွက်ပေးနေတယ်ရှုကငွေကွက်ကြီးနဲ့ခြေပြူလေးနဲ့ဆင်ရဲနာတွေနဲ့တိုင်းသူပြည်သားတွေမှာအဲ့ဒီလောက်ထိတိုင်းမလုပ်နိုင်ဘူးအဲ့ဒီတော့တိုင်းသူပြည်သားတွေကအရှုံးပေးလိုက်ရတယ်သာဘုန်းကြီးကဗာပြောကျင်တာလည်းတော့မေးတော့မာလိကာဒေဝီကအလှူဒါနနဲ့ပတ်သက်လာရင်တုံးဆုံသောလောလလောဘမရှိဘူးเนาะမတုံးမဆုံသောဇွဲနဲ့ အထုအထက်ရောက်အကြီးအကျယ်လှူဒါန်းနိုင်တဲ့ပုံပေါ်တရားလှူလို့တဲ့စိတ်ရှိတဲ့ပုံပေါ်တရားဘုန်းတော်ပရိသတ်တွေဘလောက်ပဲလှူလို့အခုမာလိကာတွေကလှူတယ်လို့မျိုးစိတ်ဓာတ်မျိုးရှိခြင်းမှရှိမှာမာလိကာတွေကအဲ့လိုစိတ်ဓာတ်မျိုးတွေလှူခဲ့ဖို့တယ်တည်လာတဲ့ကျင့်သုံးနိုင်တဲ့ပုံပေါ်တရားလို့ယူဆရပါတယ်ဒါပေမဲ့မာလိကာတေဝိရဲ့အားနည်းချက်ကဘာလဲဆိုလို့ရှိရင်တစ္ဆာတိတစ္ဆာဉာဏ်ဆိုတဲ့ဝိပဿနာဉာဏ်တို့မှာခိုက်ခိုက်မှမှမရှိဘူးနော်သူတွေမရှိတာလားပြီးတော့မဟုတ်ဘူးကောသလမင်းကြီးမှလည်းမရှိဘူးကောသလမင်းကြီးမှလည်းမရှိဘူးမာလိကာတေဝိမှလည်းမရှိဘူးဒါနာကုသိုလ်တွေမရှိဘူးလားရှိသီလကုသိုလ်တွေမရှိဘူးလားရှိဒါပေမဲ့ဝိပဿနာလို့ခေါ်တဲ့ဘာဝနာကုသိုလ်တစ္ဆာတိတစ္ဆာဉာဏ်တော့ခိုက်ခိုက်မာမာပေါ့နော်တဏ္ဍာနေထတာရှိကောင်းရှိပါလိမ့်မယ်ခိုက်ခိုက်မာမာရှိတဲ့နေတာမတွေ့ရဘူးဟုတ်တယ်ပေါ့ဒါလည်းလို့ခိုက်ခိုက်မာမာမရှိတဲ့အတွေ့ဝိညာဉ်၆ခန္ဓာနောက်ဆုံးအချက်ရောက်တဲ့အခါကျတော့သူရဲ့တဏ္ဍာမှာဖြစ်ပေါ်လာတဲ့ယုတ်တရားနန္တရားခန္ဓာတရားဖြစ်တဲ့ဘောပြတဲ့ဘောဒုက္ခသစ္စာတပေါ့အဲ့ဒီဒုက္ခသစ္စာသဘောတွေကိုရှုမှတ်သုံးသပ်နိုင်တဲ့အခြေအနေတို့မှမရှိဘူး။အဲ့ဒီလိုမရှိခဲ့တဲ့အတွက်ဒေဂဏိကာလဝိညာဉ်ချုပ်ကဏိကာလမှာတောကပရိဒေဝရဖြစ်ဖို့တွေ့ဒီတွေ့နေတယ်။တောကပရိဒေဝကိုပယ်နိုင်တဲ့စွာရည်အသိဉာဏ်မရှိတဲ့အခါကျတော့ဒေဂဏိကာလမှာတောကပရိဒေဝကဝင်ပြီးတော့နှိမ့်ဆက်သွားတာ။ဟုတ်လား။မလိကာတွေဘာကြောင့်အပယ်ကျတယ်လဲမေးရင်ဒီကဏ္ဍကာလမှာဖြစ်ပေါ်လာတဲ့တောကပရိဒေဝကဝင်ပြီးတော့အပယ်ချပေးလိုက်တာဟုတ်တယ်မဟုတ်လားတောကပရိဒေဝတရားကအပယ်ချပေးလိုက်တာပဲရှင်းရှင်းပြောရရင်နော်ပြီးတော့ဒီတောကပရိဒေဝတရားကိုပယ်သတ်နိုင်တဲ့နေတိုင်းမလိကာတမေမရှိခဲ့လား
ရှိပါ
ပါမရှိဘူးတောကပရိဒေဝကိုပယ်သတ်နိုင်တဲ့နေတိုင်းကအခုတရားအထုတ်တဲ့လုံငန်းပဲသစ္စာတိသစ္စာညာရအောင်အထုတ်တဲ့လုံငန်းပဲတောကပရိဒေဝနဲ့အထင်ကမရဒုက္ခတောတောကပရိဒေဝနာသမတိကမယဒုက္ခဓမ္မနာတနာအတိကမယတောကပရိဒေဝကိုလည်းပဲရင်းစေနိုင်တယ်ဒုက္ခဓမ္မနာတွေကိုလည်းပဲဆစ်ဆင်းရဲမှုတွေကိုလည်းပဲရင်းစေနိုင်တယ်အဲ့ဒါဒီတရားထုတ်တဲ့လုံငန်းပဲဟုတ်တယ်ဗျာအဲ့ဒီလုံငန်းမာလိကာတွေဝင်မလုပ်ခဲ့ဘူးခိုက်ခိုက်မှမလုပ်ခဲ့ဘူးလို့ခေါင်းကြီးကပြောတယ်ဘာကြောင့်ပြောတယ်မေးရင်သိက္ခာနိကာလမှာတောကပရိဒေဝတွေဒုက္ခဓမ္မနာတွေဝင်ရောက်နှိမ့်ဆက်ကြအဲ့ဒီတံကိုမာလိကာတေဝီကာကွယ်နိုင်တဲ့စာရင်မရှိဘူးဟုတ်တယ်ဗျာဘာကြောင့်မရှိတာလဲမေးတော့သစ္စာတိသစ္စာညာမရှိဘူးသစ္စာတိသစ္စာညာကသာလေဒီတောကပရိဒေဝကိုကာကွယ်ပေးနေတာမဟုတ်လားသစ္စာတိသစ္စာညာကသာလေစစ်စရမှုဒုက္ခဓမ္မနတတွေကိုငြိမ်းစေနိုင်တာမဟုတ်လားအခုမာလိကာတွေမငြိမ်းရလားငြိမ်းပါဘူ
း
ဘာကြောင့်မငြိမ်းတယ်လဲမေးငြိမ်းအောင်ငြိမ်းနိုင်တဲ့ဆွမ်းအားတို့မှာမရှိတော့ဘူး။အဲ့ဒီဆွမ်းအားတွေတခြားလားဝိပဿနာဆွမ်းအား။ဉာဏ်ဆွမ်းအားပေါ့။ဟုတ်တယ်ဗျာ
။
ဒါဉာဏ်ဆွမ်းအားပဲ။အဲ့ဒီဉာဏ်ဆွမ်းအားတို့မှာမရှိဘူး။အဲ့ဒီတော့မရှိခဲ့တဲ့အတွက်နောက်ဆုံးမာလိကာတေဝိယသင်္ကန်ဒီကာလတောကပရိဒေဝဒုက္ခဓမ္မနတတွေဝင်ရောက်နှိမ့်ဆက်လိုက်တဲ့အခါမှာဘလောက်ပဲအလုံးတန်းကြီးပြည့်ခဲ့ဖို့တဲ့ပုံကိုပဲဖြစ်နေကြစား။အဲ့ဒီတော့ကပရိဒီဝဒုက္ခဓမ္မနတရဲ့တန်ဆုံးခံနိုင်မှုဖြစ်သွားတယ်။ဘာတွေချုပ်တဲ့သွားလို့လဲ။သစ္စာတိသစ္စာဉာဏ်ပဲချုပ်တဲ့သွား။အကအွဲတွေချုပ်တဲ့သွား။တောကပရိဒီဝတွေကိုပယ်ချောင်းနေတဲ့စွန့်ရည်တွေချုပ်တဲ့သွားတယ်။ဒီလိုမဟုတ်လား။စွန့်ရည်တွေချုပ်တဲ့သွားတယ်။အဲ့ဒါကြောင့်မလို့မလိကာတွေပဲပြရပါလေ
။
ငရဲရောက်သွားတာ။ငရဲရောက်သွားတာ။အဲ့ဒီတော့ဘဒ္ဒမင်းကြီးကမြတ်စွာဘုရားသိက္ခာပဒပြကြီးကိုရှောက်ထားပါလေရှင်ဘုရားနော်ရှောက်ထားခြင်းတဲ့စိတ်ကြီးပေါ်တယ်ပေါ့လေနော်ရှောက်တော့မရှောက်ဖြစ်ပါဘူးမာလိကာတေဝီဝိညာဉ်ချုပ်သွားပြီဘယ်မြတ်ရောက်သွားပါလိမ့်မလဲသူစဉ်းစားတယ်မြတ်စွာဘုရားကိုရှောက်ခြင်းနဲ့ရှောက်မလို့စဉ်းစားတယ်ဒါပေမဲ့မြတ်စွာဘုရားနဲ့တွေ့တဲ့အခါကျတော့မရှောက်ဖြစ်ဘူးဘာဖြစ်လို့မရှောက်ဖြစ်တယ်လဲလို့ဆိုတဲ့အခါကျတော့မြတ်စွာဘုရားကမရှောက်ဖြစ်အောင်တမေတကညာတော်နဲ့ပုံမှန်ပေးတာဟုတ်လားအကျံရွေးတာသောတာပန်မင်းကြီးကမြတ်စွာဘုရားကိုရှောက်လိုက်မယ်ဆိုရင်မြတ်စွာဘုရားကဖြစ်ရတော့မယ်လိန်လို့လည်းမဖြစ်ဘူးအမှန်တည်းဖြစ်ရတော့မယ်နော်အမှန်တည်းဖြစ်ရင်လည်းပဲမင်းရဲ့မိဖုရားကြီးကတော့ကွာ ငရဲပြီးရောက်နေပါပြီလို့များပြောလိုက်တယ်။သောတာပန်ကြီးရေကျိုးတော့မှာပေါ့။ဘာကြောင့်ပြိတ္တတယ်နော်။ရေကျိုးတော့မှာပေါ့။ဒီလောက်အလိုကြီးတန်ကြီးပြေးခဲ့တဲ့မြတ်စွာဘုရားကိုဒီလောက်ကြီးညိုခဲ့တဲ့မြတ်စွာဘုရားရဲ့တပည့်ကြီးဖြစ်ခဲ့တဲ့ဘေဘရားကြီးဟာအခုလိုပယ်လေးပါရောက်သွားတဲ့ဆိုရင်သောတာပန်ကြီးအများကြီးစစ်စင်ရတော့မှာပေါ့။ဒါလည်းမကသေးဘူး။ဘုရားဘာသာအပေါ်မှာတောင်မှပဲအထင်မလွဲတယ်ဘုရားလွဲတယ်မှန်ပါပါအကြည့်ရိုးတွေမပြတ်နိုင်ဘုရားပြတ်တယ်မှန်ပ
ါ
ပါအဲ့ဒီလိုပြတ်မှဆိုတော့မြတ်စွာဘုရားတဲ့ကရမကြီးကသူလည်းမဖြစ်ရအောင်သောတလမင်းကြီးကိုမင်းနိုင်ရဲ့အနေထားမရှိအောင်မြတ်စွာဘုရားကညံတော့လည်းဖတ်သိပေးလိုက်တာဟုတ်တယ်မဟုတ်လားအဲ့ဒီတော့သောတလမင်းကြီးကရှောက်လို့မြတ်စွာဘုရားနဲ့တွေ့တယ်မရှောက်ဘူးနောက်တည်းရှောင်းလို့မြတ်စွာဘုရားနဲ့တွေ့တယ်မလျှောက်ဖြစ်ဘူးအဲ့ဒီလိုနဲ့ပဲနောက်ဆုံးခုနှစ်ရက်မြောက်တဲ့အခါကျတော့မှာခုနှစ်ရက်ပြည့်တဲ့အခါကျတော့မှာမာလိကာဒေဝီဟာငရဲပြည်ကလွတ်သွားတယ်ဒီတော့သူပြုတ်ခဲ့တဲ့ကုသိုလ်တွေကနော်ရှိနေတဲ့အခါကျတော့တေခန္တိကာလမှာသောကပရိဒိဝဒုက္ခဓမ္မရတ္တတွေကြောင့်ငရဲပြည်ရောက်ပြောင်းရသွားလည်းပဲသူပြုတ်ခဲ့တဲ့ကုသိုလ်ရဲ့စာအားတွေကအိမ်မက်တဲ့အရှိဟောကောင်းခဲ့တဲ့အခါကျတော့ငရဲပြည်မှာခုနှစ်ရက်ပဲခံစားပြီးတော့လက်ပြည်မရောက်လာကြပါဘူး။မှန်ပါဗျာ
။
အဲဒီတော့ဟာငရဲပြည်ပဲခုနှစ်ရက်လောက်နေရတာပဲခိစ္စမရှိပါဘူးလို့ခွန်ကြီးတို့ပြိတ္တတွေပြောချင်ပြောမယ်။ငရဲပြည်လိုနေရာမျိုးအဝိဇ္ဇငရဲလိုနေရာမျိုးမှာခုနှစ်ရက်ပဲပြောလဲ၁မိနစ်နေရတာမတတ်တာဘူး။ဟုတ်တယ်မလား
။
ခုနှစ်ရက်ပဲပြောနေတော့၁မိနစ်နေရတာတော့တတ်တာလား
။
အဲ့ဒါကြောင့်မလို့ခொနရဆိုတာလေခொနရလည်းဒုက္ခတွေမများဘူးလားမများဘူ
း။
အဲ့ဒီဒုက္ခများတဲ့ငရဲပြည်ဘာကြောင့်ရောက်တယ်လဲဆိုရင်သောကပရိဒေဝဒုက္ခဓမ္မရတ္တတွေရဲ့ဝင်ရောက်နှိစ္စခံရတယ်။အဲ့ဒီတရားတွေဝင်ရောက်နှိစ္စခံရတာကိုကာကွယ်ပိနေတယ်လားမေးတော့မပိနေဘူး။ဘာဖြစ်လို့မပိနေတယ်လဲ။အကာကွယ်ပိနေတဲ့စွာရသူ့မှာမရှိဘူး။အဲ့ဒီစွာရကဘာလဲ
။
သစ္စာတိသစ္စာ။ဟုတ်တယ်မဟုတ်လား။အဲဝိသခာကျောင်းမှကြီးကြတော့ခွန်ကြီးတို့ပြိဿတွေစဉ်းစားကြည့်တယ်မာလိကာနဲ့အခြေအနေချင်းမတူဘူးเนาะမာလိကာကသောတာပန်ကြီးရဲ့မိဖုရားဘဝဘေးအခြေအနေကိုကမြတ်စွာဘုရားကိုတသလုံးကိုယ်ပွဲလာခဲ့တယ်သူ့ပါဝင်ချင်းမှာသောတာပန်ကြီးကလည်းမြတ်စွာဘုရားကိုကိုယ်ပွဲစိတ်ကနာနေတဲ့ပုဂ္ဂိုလ်ဖတ်တယ်ပါဘုရားသူ့ကိုယ်တိုင်လည်းမြတ်စွာဘုရားကိုကိုယ်ပွဲတယ်သောတာပန်ကြီးကလည်းကိုယ်ပွဲတယ်သတိမောနာတရားစိတ်ကြတယ်မတူဘူးလားတို့ဘာမှအနှောင့်အယှက်မရှိဘူး။နော်။ဝိသခာကြတော့အဲ့ဒီလိုမဟုတ်ဘူး။ခေါင်းကြောင့်ပြတတ်တယ်။သူကိုယ်တိုင်ဘုရားဘာသာဖြစ်ပေမဲ့လို့လည်းပဲသူ့ရဲ့ခင်ပုံကဘာသာကြား။ဟုတ်တယ်မလား။သူ့ရဲ့ရောက်ပမာကလည်းဘာသာကြား။နော်။ဘာသာကြားပုဂ္ဂိုလ်ကိုယ်ကိုယ်စိတ်ကနေတဲ့တထေကြီး။မိဂါရတထေကြီး။မိဂါရတထေကြီးရဲ့သားကလည်းဘာသာကြားကိုယ်ကိုယ်စိတ်ကနေတဲ့ပုဂ္ဂိုလ်ပေါ်ကြောင်းတယ်ကဒီတော့သူကိုယ်နဲ့နေရတဲ့ဘဝစဉ်းစားကြည့်သူကိုယ်နဲ့နေရတဲ့အိမ်သူကိုယ်နဲ့နေရတဲ့ပတ်ဝန်းကျင်တရုတ်ခေခါကာလတုန်းကတရုတ်လူမျိုးရဲ့ထုံးစံအရာဇနီးမအိမ်တော်ပြုတ်လိုက်တာနဲ့တကယ်နဲ့ကိုယ့်ရဲ့မိဘကိုယ့်ရဲ့အသင်းအားလုံးဆွတ်လို့ပြီးတော့ခင်ပွန်းရဲ့အတိုင်းဝိုင်းတောက်တော့ပေါ့လိုက်သွားရတာနော်သူရဲ့ဖေကမိကရတထေကြီးအဲဒဏ္ဍိယတထေကြီးဒဏ္ဍိယတထေကြီးကဘောရဘာသာကိုယ်ွယ်ပါတယ်ဒါပေမဲ့ဘောညာဝဒနာနဲ့လက်ထပ်ထင်းများလက်တဲ့အချိန်ကကာလကနေစပြီးတော့သူ့ရဲ့ဖေအင်းနဲ့နေခွင့်မရတော့မရသွားရလဲသူ့ရဲ့ရောက်ခမအိမ်လိုက်နေရတာကိုရောက်ခမမိကရတထေကြီးကဘာသာကျသူ့ရောက်ကြကလည်းဘာသာကျသူ့တို့အတိုင်းကလည်းဘာသာကျနော်အေးသူ့ရဲ့မိတ်ဆွေသင်္ဃာတွေအိမ်မှာလာပြီးတော့ဆွေတွေပါလေးကတ်ကြအဲသူတို့ရဲ့ကိုယ်ပွဲစိတ်ကတ်တဲ့နော်အဲပုံပေါ်လေးကိုဆွေတွေပါလေးကတ်ကြတဲ့ဝိတ္တကလုံးဝစိတ်ထဲမှာမချမ်းသာဘာသာကြောင့်ကိုယ်ပွဲစိတ်ကတ်နေတဲ့ပုံပေါ်တည်းရဲ့အတိုင်းဝိုင်းနဲ့ရောက်နေတဲ့မြေသမီးတရားဘုန်းကြီးတို့ပြည်သားတွေစဉ်းစားကြည့်ပါဘလို့ပဲစဉ်းစားစဉ်းစားနော်စိတ်ကလေးတစ်ချက်ရိုက်သွားမယ်ဆိုလို့ရှိရင်သူ့ကိုယ်တိုင်ဘာသာကြောင့်ပုဂ္ဂိုလ်ဖြစ်မသွားနိုင်ဘူးလားဖြစ်သွားနိုင
်
ဖြစ်သွားနိုင်တာပေါ့ရောက်ကမကလည်းဘာသာကျအယူသီးပုဂ္ဂိုလ်အယူသီးပုဂ္ဂိုလ်အလုံးကိုအယူသီးတာ သူချင်းမကိုသူတို့ကိုယ်ကိုယ်စိတ်ကတဲ့ပုံကိုယ်တွေမကိုယ်ကိုယ်လို့ဆိုပြီးတော့အမြဲတမ်းအပြစ်ရှာနေတာတော်တော်တော်တော်မျိုးသမီးမခံနိုင်ပါဘူးတယောက်ကြားကလည်းပဲအမြဲတမ်းအပြစ်ရှာနေတယ်နော်အဲ့ဒီလိုချင်းနေမျိုးမှာတော်တော်တော်မျိုးသမီးဟာတောက်ခံတယ်မို့ဆိုတာမလွယ်ဘူးဒါပေမဲ့ဝိဒါကတောက်ခံလာခဲ့တယ်ဟုတ်လားဘာဖြစ်လို့ဝိဒါကတောက်ခံလာခဲ့တယ်လဲတရားအတိတ်လို့ဘာဖြစ်လို့လဲ
တရ
ားအတိတ်လို့ဒါနာကုသိုလ်လည်းပဲမာလိကဒေဝီနဲ့တူတယ်လို့ပဲထားလိုက်ပါတော့နော်သီလကုသိုလ်လည်းတူတယ်လို့ပဲထားလိုက်ပါတော့ဒါပေမဲ့မာလိကရဲ့သာသာဘာသာတည်းမရှိတရားအတိတ်တုန်းကသိတယ်သစ္စာအတိတ်တုန်းကရှိတယ်ဟုတ်တယ်မလားအဲ့တော့သစ္စာအတိတ်ရှိသားလို့လည်းပဲဘာသာကြားဖြစ်တဲ့ခင်ပုံဘာသာကြားဖြစ်တဲ့ရောက်ကမတွေရဲ့အိမ်မှာနေရပြီပဲလို့လည်းသူ့ကိုယ်နဲ့သူသိတဲ့သစ္စာအတိတ်ကိုခိုက်ခိုက်မှမှနှလုံးသွင်းနိုင်တယ်သူကိုယ်ကရမြတ်စွာဘုရားကိုခိုက်ခိုက်မှမှကိုယ်ကိုယ်နိုင်တယ်ဟုတ်လားအဲဒီတော့ကိုယ်ကိုယ်စိတ်ကနေတဲ့ကိုယ်ကိုယ်စိတ်ကနိုင်တဲ့ဝိတာခာကိုယ်ကပညာစွာအာတုမှရှိပြီးသားအဲဒီကိုယ်ကစွာအာကဘာလဲလို့မေးရင်တရားအတိသစ္စာအတိပေါ့နော်မာလိကာရိဝိကအဲဒီသစ္စာအတိမရှိဘူးဝိတာခာကအဲဒီသစ္စာအတိရှိတယ်အဲဒီသစ္စာအတိရှိပြီးသားပုဂ္ဂိုလ်ဖြစ်တဲ့အတွက်သူကိုယ်တိုင်လည်းဘာသာကြားဖြစ်မသွားတယ်လို့နောက်ဆုံးဝိညာဉ်ချုပ်သွားတဲ့အခါကျတော့လည်းပဲအပယ်လေးပါးသာသာမလို့ဘုရားလို့ပါလား လို့ပါတော့အခုဆိုလို့ရှိရင်ပြမရောက်နေတယ်လေနိဗ္ဗာန်တည်းပုံမှာရောက်နေတယ်ဘုရားပရိသတ်တွေကပြောမှာပေါ့ဝိသကတိသောတာပန်ဖြစ်လို့ဒီလိုပြောမှာပေါ့နော်သောတာပန်ဆိုတာလည်းဘုရားပရိသတ်တွေပါပြောတာလေတရားသိတဲ့ပုဂ္ဂိုလ်ကိုသောတာပန်လို့ခေါ်တာဟုတ်တယ်မလားပါဠိပါတာလေသစ္စာတိသစ္စာညာရသွားတဲ့ပုဂ္ဂိုလ်ကိုသောတာပန်လို့ခေါ်တာမဟုတ်လားမာလိကာအရိညာရရလ
ား
အကယ်၍သာမာလိကာမှာအရိညာရသွားခဲ့ပြီရှိတော့ရထားတဲ့ပုဂ္ဂိုလ်ဖြစ်ခဲ့ပြီရှိတော့မာလိကာပဲကြတဲ့အကြောင
်း
မရှိပါဘူးဘာဖြစ်လို့ကြားမလာလဲတရားအသိမရှိဘူးရှင်းတယ်နော်ဝိဒါကဘာဖြစ်လို့ပဲမရောက်တာလဲတရားသည်ရှိတယ်။ဒီမျိုးသမီးနှစ်ယောက်ရဲ့တာရကကိုရှင်းကြည့်ရင်ကိုပဲတရားသည်ရဲ့တန်ဖိုးကဘလောက်အထိမိမိတို့ရဲ့တတ်တာမှအာကိုရလောက်တဲ့နေတာရှိတယ်လဲဆိုတာဘုရားပိဋကတ်စဉ်းစားလို့ရပါတယ
်
။ဟုတ်တယ်မလား
။
စဉ်းစားလို့မရဘူးလားရလား
။
အဲဒါကြောင့်ဘာကြောင့်တရားအထုသက်ရတယ်လဲမေးရင်ဘာကြောင့်တရားအထုရတယ်လဲမေးရင်တာမန်ပြောရင်တော့ဘုရားပြောတယ်နိဗ္ဗာန်ရဖို့ပေါ့။နော်။အခုနမသရိပရဏသတ္တရာပြောမယ်ဆိုလို့ရှိရင်စေချတာဘုစစ်စည်းမှုတွေပြည့်စည်ခြင်းတော့သောကပရိဒိဗ္ဗာန်ညင်စည်ခြင်းတော့မဉ္ဇဏ်တွေရခြင်းတော့နိဗ္ဗာန်ချမ်းသာရခြင်းတော့ပြောခြင်းပြောမှာပေါ့အရေးကြီးဆုံးကတော့ဗာလေအပယ်၄ပါးမှတွေ့ခြင်းတော့ဟုတ်တယ်မလားမှန်ပါဗျ
ာ
ဘာကြောင့်တရားထိုးရတယ်လဲအပယ်၄ပါးမှလို့တရားထိုးရတယ်ရှင်းရှင်းလေးပဲဘယ်လိုပြည့်စုံတယ်ဒါဖြင့်တရားမထိုးရင်ပယ်၄ပါးမလို့ဘူးလားမလို
့ပါဘူး
မလို့နိုင်ပါဘူးနော်မလို့နိုင်ပါသာသာကုသိုလ်ပြုလို့အပယ်လေးပါရောက်မယ်လို့ပြောတာမဟုတ်ဘူးနော်။သီလကုသိုလ်ပြုလို့ပယ်လေးပါရောက်မယ်လို့ပြောတာမဟုတ်ဘူးနော်။သို့တော့ဘလောက်ပဲဒါနသီလကုသိုလ်တွေပြုထားပြုထား။လက်ပြတော့ရောက်သွားရောက်မယ်။အပယ်လေးပါသာသာမှလွတ်ရလား။မှန်ပါဗျာ
။
အပယ်လေးပါသာသာမှလွတ်ချင်ပါတယ်ဆိုရင်ဘာလုပ်ထားရမှာလဲ
။
တရားအသိပြအောင်အထောက်ထားကြရအောင်။မြတ်စွာဘုရားသခင်ဗြဟ္မကြီးတဲ့ထက်ကသူပြမဆိုတဲ့ငါးသားတရားရှိတယ်။နတ်သမီးတစ်ထောင်နဲ့တော်ရည်တဲ့လက်ပြမှာဆန်းစားနေတဲ့ပုဂ္ဂိုလ်။လက်ပြရောက်တဲ့ပုဂ္ဂိုလ်ဟာဘုရားပရိသတ်ကိုစဉ်းစားကြည့်တယ်။ဘာဖြစ်လို့လက်ပြရောက်။လက်ပြတော့ကဒါနကုသိုလ်တွေပြုခဲ့လို့ပေါ့။ရှင်းရှင်းလေးပဲလေ။ဘလို့ပဲတွက်တော့တွက်လို့ရတယ်လေ။လက်ပြတော့ကဒါနကုသိုလ်တွေများများပြုထားတဲ့အတွက်သူဒီလက်ပြမရောက်ဘူးလားရောက
်။
ကျသွားတယ်တော့ဒါပေမဲ့သူမှတရားအသိရှိသလားမေးတော့မရှိဘူး။လက်ပြတော့မရောက်ဘူးလား
။
နတ်သမီးတစ်ဖက်900ပေါင်းနတ်သမီးတစ်ထောင်နဲ့နတ်သမီးမဆန်းသားရဘူးလားဆန်းသားရဆန်းသားရတဲ့ပုဂ္ဂိုလ်အကြတဲ့မကောင်းဘူးလားကောင
်း
ကောင်းလားဘာဖြစ်လို့နတ်ပြရောက်သွားတာလဲဒါနကုသိုလ်လို့ပြောသိကြတယ်နော်ဒါနကုသိုလ်လေးလို့တော့နတ်ပြရောက်သွားတဲ့နတ်သမီးနေခံစားရတဲ့နတ်ပြမှာပျော်ပျော်ပန်းပန်းနဲ့နေကိုရတာအကြတဲ့သိကောင်းတာပေါ့ဒါပေမဲ့လို့လည်းပဲသုတ်ပြမတန်တာနဲ့နတ်သမီး900တို့ရဲ့တတ်တာမှာသစ္စာတိသစ္စာညာပါသွားရလ
ား
ပါပါပါပါမသွားဘူးနော်ပါမသွားဘူးအဲ့လိုပါမသွားတဲ့အတွက် ဒါနကုသိုလ်ရဲ့အရှင်ကြောင့်လက်ပြီးရောက်သွားတဲ့ပုဂ္ဂိုလ်သစ္စာတိသစ္စာရဲ့အခြေခံသောအားဖြင့်ပါမသွားနေတဲ့အတွက်တဏှိသောခါကံကလက်သိနဲ့ခံစားနေခြင်းနဲ့ဥယျာဉ်တော်ထဲမှာနတ်သမီး၅ရာကပပိတိဘောမှာပါမွေနေခုအောက်ကိုပြစ်ချက်တဏှိသမီး၅ရာကအောက်ကနေပါမွေနေကောက်ပါကုန်နေကောက်သမီးမနာသားကိုဆက်ပြပြပါပါတခြင်းနေဒီကြောင်းကြောင်းနဲ့ကာကုန်ပြုတ်တူးပြီးတော့နေကြတာပေါ့လေပြောလို့ဆိုတခါလဲသစ်ပင်ဘောကကြလာတဲ့ပတ်မွေကလေးတွေကြာမြဲဖြစ်တဲ့ပတ်မွေကလေးတွေကြာမှာမရှိတော့ကြည့်ရပါပဲအဲ့ဒီတော့ဟာဘာဖြစ်လို့ပတ်တာပတ်မွေကလေးတွေအောက်ကမကြာလာတော့မောကြည့်လိုက်တော့သစ်ပင်ဘောမှာရှိတယ်ပတ်မွေတွေဘောမှာရှိတယ်လက်သမီးတွေတရားမှမတွေ့တော့အဲ့ဒီတော့မှကျန်တဲ့လက်သမီးတွေကကျောင်းဝါလန်ဟာတဲ့သစ်ပင်မှာသာသွားလျှောက်တာကိုအရှင်မင်းများအရှင်သာသာပတ်မိတဲ့ပုံမှာပန်းကောင်းပန်းပွင့်တွေခုပေးနေတဲ့ရသမီကရမရှိတော့ပါဘူးပြောချင်မလားပြောပါပါဘီအရှင်နမင်းအရှင်သာသာဆိုတော့သုပ္ပမနာသာကဒိဗ္ဗစကုလို့ခေါ်တဲ့မဲမျက်စိနဲ့ကြည့်လိုက်တဲ့အခါမှာလက်ရှာလိုက်တဲ့အခါမှာအဲ့ဒီရသမီကရငရဲ့ပြရအောင်စဉ်းစားကြည့်တော့ဘယ်ရပါလဲငရဲ့ပြမရဘူးလားရပါလားအခုနဒါနကုသိုလ်ကြောင့်လက်ပြမရဘူးလားရရောက်တယ်နော်အခုဘယ်ရပါလဲရရဲ့ပြောသွားပြီဟုတ်လားရရဲ့ပြောသွားတယ်ဘလို့ကြောက်စရာကောင်းတော့ဘောရပြိတ္တနတ်ပြည်ရောက်ရောက်နောက်နဲ့လည်းပဲသစ္စာတိသစ္စာကြတာမပါဘူးဆိုရင်နတ်ပြည်လည်းအထင်ကြီးစရာမရှိဘူးမြမပြည်လည်းအထင်ကြီးစရာမရှိဘူးဘာမပါလို့လဲသစ္စာတိသစ္စာကြတာမရှိရင်နတ်ပြည်လည်းအထင်ကြီးစရာမရှိဘူးမြမပြည်လည်းအထင်ကြီးစရာမရှိဘူးလူချမ်းသာနတ်ချမ်းသာမြမချမ်းသာဘယ်ချမ်းသာမှအထင်ကြီးစရာမရှိဘူးဘာမရှိတော့လဲသစ္စာတိသစ္စာကြောင့်မရှိဘူးဒါဘာကြောင့်တရားအထုတ်ရတယ်လဲဆိုတဲ့မိကုတ်ကိုဘုန်းကြီးပြောနေတာနော်ဟုတ်တယ်မလားအဲဒီတော့မှသုကောဓာနဲ့ကျန်တဲ့တသမိ900တို့ရဲ့ကံကြမ္မာကိုလည်းပဲအနာဂတ်ကိုကြိုပြီးတော့စဉ်းစားကြည့်လိုက်တဲ့အခါကျတော့သူတို့လည်းပဲနောက်ခလေးရဆိုရင်ငရဲ့ပြောရတော့ပဲစိတ်ထဲမှာပေါ်ပေါ်ဘလားပေါ်ပါဗျာအဲဒီတော့ပေါ်လာတဲ့အခါကျတော့မှကျောင်းအလန်အားနဲ့ရသဗျာကတော့အကူကြီးတောင်းရတာကိုအရှင်ဘုရားကဲပါတပည့်တော်တွေကကျန်တဲ့ကတမီ900ငရဲ့ပြမရောက်အရှင်ဘုရားတပည့်တော်တို့အကာအကွယ်ပြတော်မူပါကဲကျဲပါသွားပြီးတော့ပြဆောင်ပါလားရှောက်ပါပါဗျာအဲ့ဒီလိုရှောက်တဲ့အခါကျတော့မြတ်စွာဘုရားတကယ်ပရမညာကြီးကဘာပြောတော့နိညတရကိုစက်တပတ်တာနိညတေတိယသံဝရနိညတရတပတ်တဲ့ကသုတ်ထေပတ်တာမိပါဏိနံတာယကတပါဘုဇေလို့ခေါ်တဲ့မဂ်ရဲ့အကျင့်တနည်းအားဖြင့်ပြောတော့သစ္စာလေးပါအကျင့်အဲ့ဒီသစ္စာလေးပါအကျင့်မှတပါကျန်တဲ့တရားနဲ့အပယ်လေးပါသန္တာမှာတို့ပြီးတော့နိဗ္ဗာန်ဆိုတဲ့ခြားတာခံစားရဖို့ငါပြရမမြင်ပါဘူးအပယ်လေးပါသန္တာမှာတို့ပြီးတော့ခြားတာသိခြားတာမှာခံစားခြင်းပါတယ်ဆိုရင်တော့ဟောဒီသစ္စာတိသစ္စာတရားမင်းအထောက်သစ္စာတိသစ္စာညာရမှာအထောက်ဘာပြောပြလားပြောပါဘုရားအပယ်လေးပါးသာသနာမှာလွတ်သိနိုင်တာသည်ကဲတဲ့နိုင်တာသည်ဘုရားကကဲတဲ့နေတာလားဘုရားကကဲတဲ့ဘုရားပါဘုရားဘာတရားလဲပြီးတော့သစ္စာတရားပါဘုရားဘုသိင်္ဂဆိုတာသစ္စာတရားပဲဟုတ်တယ်မလားဘုသိင်္ဂဗက်ကဗက်ကသာသစ္စာတရားအဲ့ဒီသစ္စာတရားကမင်းအထုတ်ကွာတဲ့အဲ့ဒီသစ္စာတရားအမှုတော်ဘယ်နဲ့ကလားမင်းအပယ်လေးပါးမှာဘယ်နည်းနဲ့မှမလွတ်နိုင်ဘူးတဲ့နော်နိဗ္ဗာန်ချမ်းသာဘရမမရတယ်ဘူးလေအဲဒီကမြတ်စွာဘုရားကဟောလိုက်တဲ့အခါကျတော့မှသုပ္ပမတ္တသားနဲ့ကျန်တဲ့တမိ900သစ္စာတိသစ္စာညာရအောင်ထုတ်ရမလားအထုတ်ရအဲဒီလိုအထုတ်ဖို့ရန်အတွက်မြတ်စွာဘုရားကဒီနေရာမှာသဲလို့သာပဲပြလိုက်တယ်နိညတ်တေကရိယသာဝရမေယတနာမှာကတဲ့မျက်စိနာတကောင်တရားကိုစိတ်ဆိုတဲ့ဒါရချက်ပေါ်ရှိတယ်အင်းဒီလေး၆ပါးရှိတယ်။အင်းဒီလေးကလည်းပါလေ။ပါပါပါ။ဘလို့တွေတော့မျက်စိ၊နား၊နှာခေါင်း၊ဉာဏ်၊ကိုယ်စိတ်ဘယ်နှပါးပါလေ။ပါပါပါ။အဲ့ဒီ၆ပါးရှိတယ်လေ။ဟုတ်လား။အဲ့ဒီ၆ပါးမှာမျက်စိကနေအစင်းနဲ့ပေါင်းဆောင်တိုင်းပေါင်းဆောင်တိုင်းမြင်စိတ်တွေပေါ်ပေါ်လာပေါ်လား။ပါပါပါ။ပေါ်တယ်နော်။မျက်စိကနေအစင်းနဲ့ပေါင်းဆောင်ရင်မြင်စိတ်ပေါ်တယ်။မျက်စိရဲ့ဆင်းရဲမြင်စိတ်ရဲ့သုံးပါးပေါင်းစုံခြင်းကိုဖတ်တာကိုခေါ်တယ်။ အဲ့ဒီဖတ်တာဖြစ်ပြီးတဲ့ဖြစ်ပြီးတဲ့နောက်ဆက်တဲ့ဘုဖြစ်တော့ဝေဒနာဖြစ်တယ်ဟုတ်လားဝေဒနာတော့ဘာပြောတာလဲခံစားတာကောင်းတယ်လို့ခံစားတယ်မကောင်းဘူးလို့ခံစားတယ်အလယ်လတ်ခံစားတယ်ခံစားခြင်းပဲမျိုးလား
မှန်ပါဗျာ
ဘာကိုခံစားရလဲမေးရင်အာယုံခံစားဘာကိုခံစားလဲမျက်စိကနေပြီးတော့အခြင်းကိုမြင်တော့အခြင်းဆိုတဲ့အာယုံကိုခံစားတာပေါ့ဟုတ်တယ်ပေါ့ဒီတော့မြင်သိနောက်ကလိုက်တဲ့ဝေဒနာသည်အခြင်းဆိုတဲ့အာယုံကိုခံစားပါတယ်ကြားသိနောက်ကလိုက်တဲ့ဝေဒနာသည်အတ္တဆိုတဲ့အာယုံကိုခံစားပါတယ်နာဗိနောက်ကလိုက်တဲ့ဝေဒနာသည်အနတ်ဆိုတဲ့အာယုံကိုခံစားပါတယ်စာသိနောက်ကလိုက်တဲ့ဝေဒနာသည်အရတာဆိုတဲ့အာယုံကိုခံစားပါတယ်လျာတွေးတိစေနောက်ကလိုက်တဲ့ဝေဒနာသည်တွေးတိစရာဆိုတဲ့အာယုံကိုခံစားပါတယ်တွေးတော်စီနောက်ကလိုက်တဲ့ဝေဒနာသည်တွေးတော်စီအာယုံကိုခံစားပါတယ်အာယုံသေးသေးကိုမခံစားဘူးလားခံစားပါတယ်အဲဒီအာယုံသေးသေးကိုကောင်းတယ်လို့ခံစားတာကဒုက္ခဝေဒနာမကောင်းဘူးလို့ခံစားတာကဒုက္ခဝေဒနာအလယ်လသဘောခံစားတာကသုခဝေဒနာဒါတော့မိမိတို့ရဲ့သဏ္ဍာန်မှာဘလို့ပဲမြင်သိကြားသိနိုင်သိစသိတွေပေါ်ပင်ပေါ်ရတော့လည်းပဲနောက်ဆုံးထင်ရှားတာကဝေဒနာကောင်းတယ်မကောင်းဘူးဟုတ်တယ်မလားမြင်လိုက်တယ်မြင်လိုက်တာကသိမသိတာဘူးဒါပေမဲ့ဘုန်းကြီးစိတ်ထဲမှာကောင်းတယ်မကောင်းဘူးကြည့်လို့ကောင်းတယ်ကြည့်လို့မကောင်းဘူးကြည့်လို့ကောင်းတယ်ဆိုတာလည်းဝေဒနာကြည့်လို့မကောင်းဘူးဆိုတာလည်းဝေဒနာပါဗျာနားထောင်လို့ကောင်းတယ်နားထောင်လို့မကောင်းဘူးကောင်းတယ်ဆိုတာလည်းဝေဒနာမကောင်းဘူးဆိုတာလည
်း
ဝေဒနာဒီတော့မြင်စိတ်ကထင်ရှားလာတာဝေဒနာကထင်ရှားတယ်ဝေဒနာ
ထင်ရှား
ပါဗျာကြားလိုက်တာဆိုတာကကိုယ်ကိုယ်နဲ့ဘယ်ချိန်ဘယ်လိုကြားမှန်းတော့မသိနိုင်ဘူးဒါပေမဲ့အော်နားထောင်လို့ကောင်းလိုက်တာဒီရောက်တော့ဘုရားနာကပြေချမလားထင်ရှားပါဘုရားအနန္တနဲ့ပတ်သက်လို့လည်းပြန်အရသာနဲ့ပတ်သက်လို့လည်းဒီတိုင်းပြိဋိဇာနဲ့ပတ်သက်လို့တိတောဇာနဲ့ပတ်သက်လို့ဘုလူကထင်ရှားလဲဘုရားနာကထင်ရှားတာပဲဒါကြောင့်ပြိဿသမုပ္ပါဒ်တရားတော်မှာပြိဿပါခန္ဓာကိုပြောတဲ့နေရာမှာနောက်ဆုံးဝေဒနာကိုဟောပေးထားတာဟုတ်တယ်ဗျာပြိဿပါခန္ဓာဘယ်ပါးရှိတယ်လဲ၅ပါးဘလူတွေလည်းပြီးတော့ဝိညာဉ်၊ရာယောသဏ္ဍာန်ယရဏသဏ္ဍာန်ဘယ်ပါလဲ။ပါပါပါဗျာ
။
အဲ့ဒီ၅မျိုးရှိတဲ့အထက်မှာဘောချက်ကသဏ္ဍာန်ယရဏ။ဘောချက်ကဘာလဲ?သဏ္
ဍ
ာန်ယရဏပါဗျာ။အဲ့ဒီသဏ္ဍာန်ယရဏဘောချက်မှာအာယောနဲ့ဒေါနာတိုက်တယ်။တိုက်တော့ဝိညာဉ်တွေပေါ်တယ်။အဲ့ဒီဝိညာဉ်တွေပေါ်တိုင်းပေါ်တိုင်းလည်းပဲဝေဒနာတရားတွေမကြုံလာဖြစ်တယ်။ဖြစ်ပါတယ
်ဗျာ။
ဒီတော့မိမိတို့ရဲ့တဏ္ဍာမမျက်စိနဲ့ကောထင်ရကိုစိတ်ဆိုတဲ့ဒွါရ6ပါးသင်္ကြန6ပါးတက္ကရာ6ပါးအဲ့ဒီတက္ကရာ6ပါးမှာဝင်လာတဲ့တရားတွေကအထင်ရှားဆုံးကဝေဒနာအဲ့ဒီဝေဒနာလေးထင်ရှားလာပြီဆိုလို့ရှိရင်လည်းပဲအဲ့ဒီဝေဒနာလေးအပေါ်မှာသတိပညာနဲ့သာနဲ့အောင်ထိမ့်သိပြီးဆောက်ရှောက်မှုမလုပ်နိုင်ဘူးဆိုရင်ဘယုတ်ရစ်ကမကြည့်နိုင်ဘူးဆိုရင်နော်ဝေဒနာဖြစ်စီရတဏ္ဍာမလားဘုရားလားဒုက္ခဝရဏဖြစ်ရင်ဒုက္ခဝရဏပစ္စယတက္ကာဒုက္ခဝရဏဖြစ်ရင်ဒုက္ခဝရဏပစ္စယဒေါသဒေါသပေါ့နော်ပရိသတ်သမုပ္ပါဒိနဲ့ပြောရင်တော့ဘာဝရဏပဲဖြစ်ဖြစ်ဝရဏနောက်ကတက္ကာဟုတ်တယ်မလားပါဠိတော်ညပြောမယ်ဆိုရင်ဒုက္ခဝရဏနောက်ကတဏ္ဍာဒုက္ခဝရဏနောက်မှာဒေါသဥပေက္ခဝရဏနောက်မှာမောဟဘယ်လိုခုနလိုက်နော
်
လောဘဒေါသမောဟတရားသုံးမျိုးလိုက်ချင်းတာလည်းပဲဘလို့ကိုအခြေခံတယ်ဆိုတော့တက္ကာကိုအခြေခံတယ်ဒါကြောင့်အားလုံးဆုံးလိုက်တော့ဝေဒနာဖြစ်စီရတဏှာလေးဖြစ်လာပြီဆိုတဏှာလေးရေရောတရားလားကိလေသာတရားလား ကိလေသာတရားသည်ပုဂ္ဂိုလ်တ attva အနေနဲ့ပြောမယ်သင်စားပြီးတော့ပြောမယ်ဆိုလူစုံလားလူကောင်းလား လူစုံဟုတ်တယ်မို့လားတဏှာဆိုတဲ့လူစုံဥပါဒဆိုတဲ့လူစုံအဲ့ဒီလူစုံတွေရံစုံတွေမိမိရဲ့သတ္တဝါကိန်းလာပြီဆိုလို့ရှိရင်နော်အဲ့ဒီရံစုံတွေရအနောက်ချက်ဖြစ်စီမခံရဘူးလားခင်ဗျာအဲ့ဒီလိုပဲတဏှာရောဥပါဒါလို့ဆိုတဲ့ကိလေသာတရားတွေမိမိတို့ရဲ့သဏ္ဍာန်မှာဝင်လာပြီဆိုရင်တဏှာဖြစ်တော့တဏှာဝှချုပ်တဲ့အကံဒိဋ္ဌိဖြစ်တော့ဒိဋ္ဌိဝှချုပ်တဲ့အကံမဖြစ်ဘူးလားဖြစ်လားဖြစ်ပါဘူးကျွတ်သမျှကာယကံပြောသမျှဝစီကံပြေးသမျှမနောအဲ့ဒီအပေါ်မှာတဏှာဒိဋ္ဌိတွေမဝှချုပ်ဘူးလားဝှချုပ်ပါဘူ
း
အဲ့ဒီတဏှာဒိဋ္ဌိတွေသာဝှချုပ်တဏှာဒိဋ္ဌိဝှချုပ်တဲ့ကံတွေသာပြုလုပ်ထားကြမယ်ဆိုရင်ကောင်းကံပဲပြုပြုမကောင်းကံပဲပြုပြုကမ္မဘဝဖြစ်စီရပါတယ်လေဒါဒီကောင်းကံပြုရင်လည်းဇာတိပဲမကောင်းကံပြုရင
်
တခြားကြောင့်လားတဏှာဒိဋ္ဌိအုပ်ချုပ်တဲ့ကံဖြစ်လို့လား
တဏှာဒိဋ္ဌိအုပ်ချုပ်တဲ့ကံဖြစ်လို့
တဏှာဥစ္စာတွေဥစ္စာတဏှာတွေဥစ္စာတွေကဖြစ်လို့ကတော့ဓာတိဆိုတဲ့ဒုက္ခသစ္စာဘယ်တော့မှမလွတ်ပါဘူးဟုတ်တယ်မလားသစ္စာဒီသစ္စာညာမပါဘူးဆိုရင်ပယ်လေးပါးသန္တာမှာတော့လွတ်ရလားမလွတ်ပါဘူးဒါပြိဿမောပတိကပြောထားတဲ့ခန္ဓာဖြစ်တယ်ပဲဟုတ်ရလားအဲ့ဒါကြောင့်မြတ်စွာဘုရားတဲ့ကဘုရားမြတ်ကြီးကမင်းအပယ်လေးပါးမှလွတ်ချင်ရွာတဲ့မင်းရဲ့တဏှာကအင်းဒီ၆ပါးရှိတယ်အဲ့ဒီအင်းဒီ၆ပါးကိုမင်းလောကအောင်ဆောင်ထည်အင်းဒီ၆ပါးကိုလောကအောင်ဘာနဲ့ဆောင်ထည်မလဲတတိသမာဓိပညာနဲ့ဆောင်ထည်ဘာနဲ့ဆောင်ထည်မလဲ
တတိသမာဓိပညာ
တတိသမာဓိပညာဆိုတာတခြားတရားကမကင်တရ
ား
တတိဆိုတာမိမိတို့ရဲ့တဏှာမှာရှိတဲ့ရုပ်သဘောနာမ်သဘောတွေကိုအမြဲတမ်းအကဲခတ်ရှုမှတ်သုံးသပ်နေတာဒီတတိဟုတ်တယ်ဗောလားယောသဘောနာသဘောလေးတွေ့လာလို့အဲ့ဒီယောသဘောနာသဘောကိုစွတ်စွတ်ဆိုင်ဆိုင်ကြည့်နေတာဒီသမာဓိနော်ဘာတူဘူးနော်ယောသဘောနာသဘောလေးကိုလိုက်ပြီးတော့တတိထားနေတယ်ကဲခတ်နေတယ်သုံးသပ်နေတယ်ဆင်ញင်နေတယ်အဲ့ဒါကတတိတွေ့လာတဲ့အခါမှာစွတ်စွတ်ဆိုင်ဆိုင်ကြည့်တာကသမာဓိနော်အဲ့ဒီသမာဓိအားလေးနဲ့စွတ်စွတ်ဆိုင်ဆိုင်ကြည့်လိုက်တဲ့အခါကျတော့စိတ်ထဲမှာဉာဏ်လေးပေါ်လာတယ်သဘောလေးပေါက်လာတယ်အဲ့ဒါကပညာဘာလို့မဟုတ်လိုက်တော့တတိသမာဓိပညာဒါဝိပဿနာလုပ်ငန်းစဉ်ပဲဟုတ်တယ်မဟုတ်လားအဲ့ဒီတော့ဝိပဿနာလုပ်ငန်းစဉ်ဆိုတာခနည်းဘုန်းကြီးပြောချင်တာကဘာတော့တတိသမာဓိပညာဆိုတဲ့ငန်းစဉ်၃မျိုးပြီးဝိပဿနာလုပ်ငန်းစဉ်သစ္စာတိသစ္စာညာဆိုတာဘာတော့တတိသမာဓိပညာတရား၃မျိုးပဲနော်မဂ်ကြီးနေလည်းပြောတော့မဂ်ကြီး၅ပါးတတိသမာဓိဆိုတာကသမာဓိမဂ်ကြီးအဲ့ဒီတော့ဝိရိယလေးထပ်လိုက်ပေါင်းတော့မှာပညာသရကပညာမဲ့ကအဲ့ဒီတဲ့ကိုသမာသင်္ကပ္ပနဲ့ထားလိုက်ပေါင်းတော့နှစ်ပါးသမာဓိမဲ့ကသုံးပါးပညာမဲ့ကနှစ်ပါးပေါင်းတော့မဲ့ကငါးပါးအဲ့ဒါဝိပဿနာလုပ်ငန်းပဲသစ္စာတိသစ္စာညာဆိုတာဘုန်းတော်ပြိတ္တတိထွေထွေထွေထွေလိုက်ပြီးတော့စဉ်းစားမနေနဲ့အဲ့ဒီမဲ့ကငါးပါးဒီသစ္စာညာပဲဟုတ်လားအဲ့ဒီသစ္စာညာငါးပါးရအောင်မေးအထောသစ္စာပြောမဟုတ်လားဟုတ်လားအဲ့ဒီသစ္စာညာရောက်လာတဲ့သစ္စာညာ၅ပါးရောက်မင်းအားထုတ်မယ်ဆိုလို့ရှိရင်အခြေခံကမျက်စိနဲ့တော့တရားကိုစိတ်ဆိုတဲ့အိန္ဒိယ၆ပါးတရား၆ပေါက်မင်းလုံးအောင်ဆောင်ထည်အဲ့ဒီမဲ့ကနေဆောင်ထည်တဏှာကိလေသာကမဝင်စေနဲ့ဒေါသကိလေသာဖြစ်မခံနဲ့မောဟကိလေသာအဖြစ်မခံနဲ့အခုအဖြစ်မခံတဲ့တဏှာမကဘူးနောက်ဆုံးသေဘောသေဘရောက်တဲ့အချိန်တဏှာကိလေသာဖြစ်မခံနဲ့တိတိကိတ္တာဖြစ်မှခံနေဒီလိုမလားမြတ်စွာဘုရားကြီးမပေးလိုက်ဘူးလားပေးလိုက်ပါဘုရားအဲ့ဒီလိုပေးလိုက်တဲ့အခါကျတော့တိပ္ပမနတ်သားနဲ့နတ်သမီး900မြတ်စွာဘုရားရှင်းပါပဲသူတို့ရဲ့ခန္ဓာကိုတတိသမารိပညာဆိုတဲ့သမารိမက်ကေပညာမက်ကေနဲ့ဆွတ်တက်ပြီးတော့ကြီးလိုက်တဲ့အခါကျတော့အဲ့ဒီလိုမလုံးမလားလုံးပါမက်ကေကြီးနဲ့မဖြူလားဖြစ်သွားတော့သစ္စာတိသစ္စာကြောင့်ဘုရားဘုရားရပါသစ္စာတိသစ္စာကြောင့်ရပါတဲ့တပြိုင်တည်းတောတပါရိမညာရသွားပြီနော်တောတပါရိမညာရသွားတဲ့အချိန်မှာသူတို့ကအပယ်လေးပါးသာတရောက်စီအောင်ရှိသေးလားရ
ှိပါဘ
ူးအပယ်ကမပေဘူးလားပိတ်သွားလားပိတ်သွားတယ်မြတ်စွာဘုရားဒီလာတော့ကအပယ်လေးပါးသာတပိတ်ရလား ပိတ်ပါဘူးအပယ်လေးပါးကပိတ်ရလား မြတ်စွာဘုရားစီကပြန်သွားတဲ့အခါကျတော့အပယ်လေးပါးကမပေဘူးလားပိတ်သွားဘာရသွားလို့လဲ
သ
စ္စာညာရသွားလို့ဟုတ်တယ်မဟုတ်လားဒီတော့လူချမ်းသာပဲခံစားရခံစားရနတ်ချမ်းသာပဲခံစားရခံစားရဘယ်မှာချမ်းသာပဲခံစားရခံစားရသစ္စာတိသစ္စာညာသာမရသေးရင်တော့လိုနေသေးတယ်အပယ်လေးပါးကမပိတ်သေးဘူးနော်ဒီတော့ဖိုက်တော်ပြိတ္တာရဲ့ယနေ့ဖိုက်ကြီးပြောချင်တာကဘာကြောင့်တရားအထောက်ရတယ်လဲဒါပြောချင်တာမဟုတ်လ
ား
ဖိုက်ကြီးပြောချင်တဲ့စကားလေးဆုံးသွားပါပြီဘာကြောင့်တရားအထုတ်ရတယ်လဲဆိုရင်အရေးကြီးဆုံးကသစ္စာတိအပယ်လေးပါးတကပိတ်ဖို့တရားအထုတ်ရတယ်။ဘာကြောင့်တရားလို့ရတယ်လဲ
။
ဒီတော့တရားအထုတ်တယ်ဆိုတာဘာလို့ဒါလဲ။သစ္စာတိသစ္စာညာရအောင်လုပ်တယ်လို့။ဘာကြောင့်သစ္စာတိသစ္စာညာရအောင်ကြိုးစားရတယ်လဲမင်းရင်အပယ်လေးပါးတကပိတ်ချင်။ဘာကြောင့်အပယ်လေးပါးတကပိတ်ချင်ရတယ်လဲမင်းရင်နိဗ္ဗာန်ရောက်ချင်။ဒီလိုမဟုတ်လား
။
ဒီတော့ဘုန်းကြီးပြောချင်တာကနိဗ္ဗာန်ရောက်ဖို့ဆိုတာကိုအတားထားအရေးကြီးဆုံးကဘာလဲအပယ်လေးပါးကပိတ်အပယ်လေးပါးသန္တာမှာလွတ်ပြီးတော့သုတ်တိဘောမှာနေမယ်ဆိုရင်တော့အခုလိုသန္တာတော်တွင်တည်းကြုံနေသေးတဲ့အခိုက်အတန့်ကာလမှာနိဗ္ဗာန်ရောက်ကြောင်းတရားအလုပ်တွေအားထုတ်ဖို့ခွင့်ရည်တွေမရှိဘူးလားရှိပါဘူ
း
အပယ်လေးပါးရောက်သွားရင်တော့ဒီခွင့်ရည်တွေ မဆုံးရှုံးလားဆုံးရှုံးပါအဲ့ဒါကြောင့်အပယ်လေးပါမရောက်ဖို့ပါတည်းရေးကြည့်ပါလေဟုတ်ရဲ့လားအဲ့ဒါကြောင့်ဘာကြောင့်တရားထုတ်ရတယ်လဲမင်းရင်အပယ်လေးပါမရောက်ဘာထုတ်ရလားရှင်းလားကောင်းပြီဒါကြောင့်ယနေ့ဘုန်းကြီးကျေးဇူးပြုတဲ့တရားအပယ်လေးပါတကားပိတ်အပယ်လေးပါတကားမပိတ်သင့်ကြအနည်းဆုံးနှစ်ဘဝသုံးဘဝတကားပိတ်ပါနော်မဟာသောတာပန်မဖြစ်သင့်ကြအနည်းဆုံးသုလသောတာပန်ဖြစ်မကြိုးစားကြဘူးလို့ကြိုးစားပါနော်အဲဒါကြောင့်သုလသောတာပန်ဖြစ်ဖို့အတွက်မိမိတို့ရဲ့အတ္တမရှိတဲ့ယုတ်တမနတ္တမယုတ်သဘောနတ္တဘောခန္ဓာသဘောဆိုတဲ့မှန်ကန်တဲ့သစ္စာတရားဖြစ်သဘောပြသဘောဆိုတဲ့မှန်ကန်တဲ့ဒုက္ခသစ္စာတရားအဲ့ဒီဒုက္ခသစ္စာတရားတွေပိုင်ပိုင်နိုင်နိုင်ကြည့်ကြအောင်အထောက်ကြပါအဲ့ဒီတော့အထောက်ကြပြီးတော့သီလဆိုတဲ့သံအားတမာရီဆိုတဲ့သံအားပညာဆိုတဲ့သံအားဒီနေရာပဲပြောမယ်ဆိုရင်တတိသမားဤပညာဆိုတဲ့မဂ်ကင်၅ပါးအကျင့်ကောင်းခြင်းများတရားအဲ့ဒီအကျင့်ကောင်းခြင်းများတရားဆိုတဲ့မဂ်ကင်ခြင်းမဂ်ကင်ဉာဏ်သစ္စာတိသစ္စာဉာဏ်ဒီလိုရဲ့တဏ္ဍာမရအောင်ကြိုးစားကြပါအဲ့ဒီလိုကြိုးစားပြီးတော့ပရိပါဒကပိတ်အဲ့ဒီပဲ၄ပါးသမထမှာလွတ်ကင်းပြီးတော့နိဗ္ဗာန်ချမ်းသာရတဲ့ယတိကျင့်ကြံကြုံပွားများအထောက်ကြပါလို့တိုက်တွန်းနေခဲ့ပါတယ်ခေါ်လိုက်ကြဤကြမှာချမ်းသာစွာဖြစ်မြတ်စွာဘုရားရှင်သံဃာတော်မြတ်ကြီးကိုနိမ့်တာဖွဲ့တင်နေအောင်ပြုစုဆောက်ရှောက်ထောက်ပံ့နိုင်သောသံဃာတိပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။